Welcome to the Voice of America in Burmese.
Mingla mane kin phit ja ba si kamya. PO American tan ye 2022 khu ne July la 3 ye tanin ko ne manakin season 2 ko American pi daw su Washington DC myo daw ka ni dai yai thulun pe ni ba de. Line do meter 24 40 51 ne line la meter 190 lo apin BOA Facebook sa myanna ka ba yaut tan ne adu dai yai pu lwe thulun pe ni ba de. Chano ga khin maw so min ma di kane tanin ko ne manakin season 2 ko ta win yu tin set twa ma ba.
အခုမြကျွန်တော်ကဇော်မိုးကျော်ပါကိုကင်မောင်စိုးမင်းနဲ့အတူသတင်းတွေကိုတင်ပြပေးသွားမှာပါဒီကနေ့သတင်းတွေထဲမှာဆိုလို့ရှိရင်မဲခေါင်လန်ချန်အစီအဝေးနိုင်ငံခြားရေးဝန်ကြီးတွေတက်ရောက်တာဟာမြမအချုပ်အစားနဲ့အစိုးရကိုအထိမတ်ပြူလာလို့အာဏာသိမ်းစစ်ကောင်စီကပြောဆိုလိုက်ပါတယ်မြမနယ်စပ်မှာလင်းရင်ဖြန့်တန်းမှုတွေကန့်တတ်ပေးဖို့ထိုင်းလူအခွင့်အရေးအဖွဲ့တွေကတောင်းဆိုပါတယ်အမေရိကအပါအဝင်ကမ္ဘာတစ်လောခီးသွားတွေများလွန်းတဲ့အတွက်ကြောင့်လေကြောင်းလိုင်းတွေမနိုင်မနှဲဖြစ်နေပါတယ်အဲ့ဒီလိုမြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီနောက်မှာတော့သတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီအထက်ကကြားရမှာတခုကတော့
ဒီတော့လည်းကျဲတာဒုက္ခတဲ့လို့ကျဲတာပဲဒုက္ခတဲ့မဖြစ်ဘူးလေဥက္ကဋ္ဌအဲ့ကိုထိပါဥက္ကဋ္ဌအဲ့ထိပါလို့နှစ်ယောက်တစ်ခါလည်းပို့ချင်းပြီးသွားတော့ခေါင်းလေးတောင်ပွဲပြဲကုန်တယ်ခေါင်းရတော့တန်ရာရရှိကြဆုမဲချောက်ချေရုံ
ကရင်ပြည်နယ်မှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တဲ့အကြောင်းသတင်းနောက်ပိုင်းအပြည့်စုံမှာကြားကြရမှာဖြစ်ပါတယ်။အဲဒီနောက်အမေရိကန်မှာဒရေသားဖျက်ချတာနဲ့ပတ်သက်တဲ့သတင်းဆောင်ပါကိုလည်းကြားကြရမှာပါ။အပတ်စဉ်ကဏ္ဍတွေမှာတော့ဒုအသံဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကဲအခုတော့ဒီကနေ့ရနောက်ဆုံးရထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကျွန်တော်ခင်မောင်စိုးမင်းတို့ကပြောပြပေးမှာဖြစ်ပါတယ်။
ယူကရိန်းရှေ့ဘက်ခြမ်းဒွန်ဘတ်ဒေသအတွင်းမှာရှိတဲ့မြို့တွေကိုစနေနေ့ကရုရှားတပ်တွေကဒုံးကျည်တွေနဲ့တိုးမြစ်ပစ်ခတ်တိုက်ခိုက်တဲ့အတွက်လူတချို့သေဆုံးပြီးတော့လူတချို့ဒဏ်ရာရခဲ့တယ်လို့ယူကရိန်းဒေသဆိုင်ရာတာဝန်ရှိသူတွေကပြောဆိုပါတယ်မြို့တော်ကီယက်ကိုသိမ်းပိုက်နိုင်ခြင်းမရှိတဲ့ရုရှားတပ်တွေကဒွန်ဘတ်ဒေသအတွင်းပိုင်းအထိရောက်အောင်ဆက်လက်ထိုးပေါက်ဝင်ရောက်တိုက်ခိုက်ကြိုးစားအပြင်းအထန်ကြိုးစားနေတယ်လို့ဆိုပါတယ်
Нам щодня випускалися, я не хочу брехати, але дійсно ешелони боєприпасів по кожній будівлі. Тобто місто методично рівнялося. Танк виїжджає, він...
Не зіне, м'я, бонжер тайкай, не бонжер тайкай, дагу, кані абаре. Дагу ле, чанару лейма бьобаву, шіта м'я, аса уранго, талазя б'яка не барелу, донбет, шіна сім'я набінга, ачені дачогу, летал таму тагу піде, валодіма, Nazarenko ga byaw su twa la phit par de. Lischan myo go dong chi de ne boun ni ne tai khai ni bi Aizurun ne Churu Chef myo de ma le pyak khat tai khai khan ya de atwe anae song 4 u te song bi 3 u dan ya ya shi ka de lo data san ya ta win shi tu ri ga byaw su par de. Slavian myo ma raw amyo tamit de 2 u te song bi tu ya amyo ta 2 u dan ya ya shi ka par de. အခုလိုအရက်ပက်အစာအုပ်တွေကိုပြစ်ကတ်တိုက်ခတ်နေတာနဲ့ပတ်သက်ပြီးယူကရိန်းသမ္မတဗလိုဒီမာဇိုလင်စကီကတော့ရုရှားအစိုးရကိုအချမ်းပတ်သမားလို့ဆွဆွဲပြောဆိုလိုက်ပြီးဒါဟာမတော်တဆမှုမဟုတ်ဘဲမစ်ဆိုင်းထုံးနေတဲ့တမင်ရည်ရွယ်ပြစ်ကတ်တာဖြစ်တယ်လို့ပြောဆိုထားပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကာဗူးမြို့တော်မှာပြုလုပ်တဲ့အစ္စလာမစ်ဘာသာရေးခေါင်းဆောင်တွေနဲ့လူမျိုးစုအကြီးအကဲတွေရဲ့၃ရက်ကြာအစည်းအဝေးကနေတာလီဘန်အဖွဲ့ကိုထောက်ခံကြောင်းကတိပြုကြပါတယ်ဒါအပြင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လည်းတာလီဘန်ဦးဆောင်တဲ့အာဖဂန်အစိုးရကိုအတိအမှတ်ပြုဖို့တိုက်တွန်းလိုက်ပါတယ်။တာလီဘန်အဖွဲ့ကိုထောက်ခံသူတွေဘာသာရေးကောင်းဆောင်တွေအများစုပါဝင်တဲ့အစည်းအဝေးကိုတော့တာလီဘန်အဖွဲ့ကပဲစီစဉ်ကျင်းပခဲ့တာဖြစ်ပါတယ်။အစည်းအဝေးအပြီးထုတ်ပြန်တဲ့ကြေညာချက်မှာတော့တာလီဘန်အဖွဲ့အာဏာရရှိခဲ့တဲ့မနစ်ဩဂုတ်လကတည်းကနိုင်ငံရခြားမှာထိန်းချုပ်ခံထားရတဲ့အာဖဂန်နစ္စတန်နိုင်ငံပိုင်ငွေကြေးတွေကိုပြန်လည်ထုတ်ယူခွင့်ပေးဖို့နဲ့ပိတ်ဆို့တန်ခတ်မှုတွေရုပ်သိမ်းပေးဖို့အတွက်အမေရိကန်ပြည်ထောင်စုကုလသမဂ္ဂအစ္စလာမစ်နိုင်ငံများအဖွဲ့အစည်းတွေနဲ့တကဘာလုံးကိုတိုက်တွန်းတောင်းဆိုလိုက်ကြပါတယ်။တက်ရောက်သူ4500ကျော်ရှိတဲ့အစည်းအဝေးမှာတာလီဘန်ခေါင်းဆောင်ဟီဘတ်တူလာခွန်ဇာဒအပေါ်သစ္စာခံကြောင်းထပ်လောင်းဂရီးပြုကြတယ်လို့အစည်းအဝေးတက်ရောက်ခဲ့တဲ့ဘာသာရေးခေါင်းဆောင်တစ်ယောက်ကပြောပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာကျင်းပနေတဲ့မဲခေါင်လန်ချန်ပူပေါင်းဆောင်ရွက်ရေးအစည်းအဝေးကိုတရုတ်နိုင်ငံသားရဲ့ဝင်ကြီးအပါအဝင်ဒေတာတွင်နိုင်ငံတွေကနိုင်ငံသားရဲ့ဝင်ကြီးတွေတက်ရောက်တာဟာ မြန်မာနိုင်ငံရဲ့အကျုပ်ချအာဏာနဲ့အစိုးရကိုအထိမှတ်ပြုတာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်အစည်းအဝေးတက်ရောက်လာတဲ့ဝန်ကြီးတွေဟာနားလည်မှုစာချုပ်လာတွေနဲ့ကန်ထရိုက်စာချုပ်တွေကိုလက်မှတ်လေးထုံးမှဖြစ်ကြောင်းဗိုလ်ချုပ်စော်မင်းထွန်းကပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိဘူးလို့ AP သတင်းကဖော်ပြထားပါတယ်မြန်မာရှီဟောင်မြို့တော်ပကံကမဲကောင်လန်ချန်ပူပေါင်းဆောင်ရွက်ရေးအစည်းအဝေးကိုတရုတ်နိုင်ငံသားဝန်ကြီးဝမ်ယီအပါအဝင်လာအိုထိုင်းကမ်ဘောဒီးယားဗီယက်နမ်နိုင်ငံတွေကနိုင်ငံသားရေးဝင်ကြီးတွေတက်ရောက်ပါတယ်။ဆရာနာသိမ့်ပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်မြန်မာနိုင်ငံကိုစစ်နေနေကရောက်ရှိလာတဲ့တရုတ်နိုင်ငံသားရေးဝင်ကြီးဟာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဖို့ရှိမရှိဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြန်မာနိုင်ငံမှာအရာသားအစိုးရကိုပယ်ရှားပြီးအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကိုတော့နိုင်ငံတော်တော်များများကတရားဝင်အသိမပြုလက်ခံဖို့ညှင်းဆန်ထားသလိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေမှာလည်းကိုယ်စားလှယ်ခန့်အပ်တာကိုဆိုင်းငံ့ထားပါတယ်။တစ်ချိန်တည်းမှာပဲဆီယနာသိမ်းပြီးနောက်ပိုင်းဖွဲ့စည်းထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းနိုင်ငံတကာအသိမပြုခံလက်ခံဖို့ကြိုးပမ်းနေပါတယ်။အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကိုလက်မခံကြတဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့အာဆီယံအသွင်းဝင်နိုင်ငံတချို့ကတော့ NUG ကိုယ်စားလှယ်တွေနဲ့ထိတွေ့ဆက်ဆံမှုတွေရှိနေသလိုအနောက်နိုင်ငံတွေနဲ့သဘောထားမတူတဲ့တရုတ်ရုရှားစတဲ့နိုင်ငံတွေကလည်းမြန်မာစစ်ကောင်စီနဲ့ဆက်ဆံနေတာဖြစ်ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံနဲ့နေဆက်အနီးတိုက်ပွဲတွေအတွင်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ထိခိုက်သေဆုံးမှုတွေကြုံရပြီးနောက်နေဆက်ဒေသမှာလေရင်ပြန်တမ်းမှုတွေကန့်သက်ဖို့ထိုင်းလူအခွင့်အရေးအဖွဲ့လှုပ်ရှားမှုအဖွဲ့တစ်ခုကတောင်းဆိုလိုက်ပါတယ်မြန်မာနဲ့နေဆက်မှာလေရင်မပြန်တမ်းရဆုံးအဖြစ်သတ်မှတ်ဖို့ဒီမိုကရေစီရဲ့လှုပ်ရှားမှုအဖွဲ့ကမ်ပိန်းဖော်ပေါ်ပူလာဒီမိုကရေစီ CPD အတွင်းရေးမှူးချုပ်မက်သမက်ကာအိုကနေပြီးတော့စနေနေ့မှာပဲထိုင်းအစိုးရကိုတိုက်တွန်းလိုက်တာဖြစ်ပါတယ်စစ်ရာဇဝတ်ကောင်တွေကိုထိုင်းအစိုးရကအားပေးတာတွေမလုပ်ဖို့နဲ့မြန်မာစစ်တပ်ကထိုင်းနိုင်ငံအချုပ်အခြာအာဏာကိုထိပါတာမျိုးကိုလည်းလက်မခံဘူး Facebook လူမှုကွန်ရက်ကနေပြောထားပါတယ်ကရင်ပြည်နယ်မှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်ကရင်အမျိုးသားအစည်းအရုံး KNU တပ်ဖွဲ့တွေနဲ့ပူးပေါင်းအဖွဲ့တွေကိုထိုးစစ်ဆင်နေတဲ့စစ်ကောင်စီတပ်ဖွဲ့တွေဟာတောက်ချာနေကလေကြောင်းကနေတိုက်ခိုက်ရမှာအရတားတချို့တေချေခဲ့ရကအခုလိုတောင်းဆိုမှုတွေထွက်ပေါ်လာတာပါခင်ဗျာ
အဲ့ဒါမနေ့ပဲမြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 8433ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့တနင်္ဂနွေနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်တို့သတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်ခင်ဗျာအီရန်နိုင်ငံတောင်ပိုင်းမှာစနေနေ့ကအာပြင်းတဲ့ငလျင်နှစ်ကြိမ်ဇက်တိုက်လှုပ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ5ဦးသေဆုံးပြီးတော့လူ60လောက်ဒဏ်ရာရရှိသွားပါတယ်။အဓိကပင်လယ်ဆိပ်ကမ်းမြို့တစ်မြို့ဖြစ်တဲ့ဘင်ဒါအဘတ်မြို့ရဲ့အနောက်ဘက်မှာငလျင်နှစ်ကြိမ်ဇက်တိုက်လှုပ်ခဲ့တာဖြစ်ပါတယ်။ပထမတစ်ကြိမ်ကတော့ဒန်ဇန်မြို့ရဲ့မြောက်ဘက်မှာလှုပ်ခတ်ခဲ့တာဖြစ်ပြီးပြင်းအား 5.8 ရှိခဲ့ပါတယ်။နှစ်နာရီလောက်ကြာပြီးတဲ့နောက်ပိုင်းမှာတော့ပြင်းအား6 Richter scale ရှိတဲ့ငလျင်ထပ်မံလှုပ်ခဲ့တာဖြစ်တယ်လို့ American ဘူမိဗေဒဌာန USGS ကပြောဆိုပါတယ်ငလျင်ကြောင့်လူ5ဦးသေဆုံးခဲ့တယ်လို့ Homosgen ဒေတာအုပ်ချုပ်ရေးမှူးကအီရန်အစိုးရရုပ်မြင်သံကြားကနေပြောဆိုခဲ့ပါတယ်ငလျင်ဗိုလ်ချုပ်မှနားမှာနေတဲ့ Sawyer Hosh ရွာတရွာလုံးကတော့ပျက်စီးသွားပြီးလျှက်စစ်မိတွေလည်းပြတ်တောက်နေတယ်လို့ဆိုပါတယ်ဒဏ်ရာရသူ90တဲက9ဦးကိုဆေးရုံတင်ကုသထားရပါတယ်1996နှစ်ကအီရန်နိုင်ငံမြောက်ဘက်မှာပြင်းအား 9.4 Richter scale ရှိတဲ့ငလျင်လှုပ်ခဲ့တဲ့အတွက်လူ4000လောက်သေဆုံးပြီး3000ကျော်လောက်ဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ
ကိုလင်းအမည်ရှိအပူပိုင်းမုန်တိုင်းကြောင့်အမေရိကန်ပြည်ထောင်စုကတောင်နဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်တွေမှာသတင်းပတ်ကုံအလိုက်ရရှိကာလမိုးသီးထန်လေပြင်းတိုက်ခိုက်မှုတွေကြုံရနိုင်တယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့လည်းဒီလဇူလိုင်4ရက်တနင်္လာနေ့မှာကြာရောက်တဲ့အမေရိကန်လွတ်လပ်ရေးနေ့အခမ်းအနားကိုတော့ထိခိုက်မှုမရှိတော့ဘူးလို့မျှော်လင့်နေကြပါတယ်။ဒီတော့အတွင်းမှာအပူပိုင်းမုန်တိုင်းဘိုနီဟာတောက်ချန်နေကနီကာရာဂါနိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးမိုးအကြီးအကျယ်ရွာသွန်းခဲ့တဲ့အတွက်ကြောင့်ရေကြီးမဲ့အန္တရာယ်ကြုံတွေ့နေရပါတယ်။အဲဒီနောက်ပစိဖိတ်သမုဒ္ဒရာကိုအ мян ဖြတ်ကျော်ဝင်ရောက်ကာဟာရီကိန်းမုန်တိုင်းအဖြစ်အားကောင်းလာနိုင်တဲ့အကြောင်းခန့်မှန်းထားပါတယ်ခင်ဗျာ
။ဇူလိုင်လ4ရက်နေ့မှာကြာရောက်မဲ့အမေရိကန်လွတ်လပ်ရေးနေ့အားလိုက်ရဲ့ခရီးသွားတွေများပြားလွန်ပြီးလေကြောင်းလိုင်းကဝန်ထမ်းတွေ အင်အားနဲ့မမျှတဲ့အတွက်စနေနေ့ကလေရင်ခီးစဉ်600လောက်ပြဖက်ခဲ့ရပြီးတော့အမေရိကန်နိုင်ငံအတင်းကိုဝင်တဲ့ထွက်တဲ့လေရင်ခီးစဉ်ပေါင်း 2500 လောက်အချိန်နောက်ချခဲ့တယ်လို့လေကြောင်းလိုင်းလုပ်ငန်းတွေကိုစောင့်ကြည့်ဖော်ပြနေတဲ့ flightaware.com website ကပြောဆိုပါတယ်
We on our way to Mazatlan, Mexico for our graduation trip, but it got canceled without us knowing.
Mexico နိုင်ငံကိုမာဇလန်မြို့ကမက္ကဆီကိုနိုင်ငံမာဇလန်မြို့ကိုဘွယ်နေတဲ့ပင်အခမ်းအနားသွားရောက်မှာဖြစ်ပါတယ်။ဒါပေမဲ့ဘာမှအတိပေးခြင်းမရှိဘဲလေယာဉ်ခီးစဉ်ကိုဖြစ်သိမ်းလိုက်ပါတယ်လို့ခီးသွားတူဖြစ်တဲ့ Patricia Crinio ကပြောဆိုသွားတာဖြစ်ပါတယ်။တောက်ကြနေတဲ့ကောင်လည်းကဘာတခွာလေယာဉ်ခီးစဉ်ပေါင်း3000ကျော်ပြည့်ဖြတ်ခဲ့ရတဲ့ထက်မှာအမေရိကန်ပြည်ထောင်စုကခီးစဉ်ပေါင်း988ခုပါဝင်ခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့ဇူလိုင်လ4ရက်လွတ်လပ်ရေးနေ့ဟာဆိုရင်အများပြည်သူအားလိုက်ရဲ့အဖြစ်သတ်မှတ်ပြီးမိသားစုတွေမိတ်ဆွေတွေနဲ့အတူအသားကင်စားကြမိရောင်စုံမိရှူမိပန်းတွေပြည့်လွတ်တာတွေကိုကြီးရှုကြတာဟာအစဉ်အလာတစ်ခုဖြစ်ပါတယ်ဒါပေမဲ့ကိုဗစ်ကာယောဂါကြောင့်ကုန်ပစ္စည်းထုတ်လုပ်ပြန်ပြင်းမှုအခက်အခဲတွေဆက်လက်ကြုံတွေ့နေရတာကြောင့်ဒီနှစ်တချို့မြို့ကြီးတွေမှာမီရှူမီပန်းတွေပြစ်လို့ဖို့အခက်အခဲကြုံတွေ့နေကြရပါတယ်။အရီဇိုနာပြည်နယ်ဖိုနစ်စ်မြို့မှာဆိုရင်လဲမီရှူမီပန်းတွေအလုံးလောက်အချိန်မီမရတဲ့အတွက်ကြောင့်လွတ်လပ်ရေးနေ့အခမ်းအနားမှာမီရှူမီပန်းပြစ်လွတ်တဲ့အစီအစဉ်3ခုကိုရုပ်သိမ်းလိုက်ရပါတယ်။တနိုင်ငံလုံးမှာတရုတ်နိုင်ငံကပေးပို့တဲ့သင်္ဘောထဲမှာရှိနေတဲ့အတွက်ကြောင့်ကန်ဆတ်စ်ပြည်နယ်အော်တဝါမြို့မှာလဲမီရှူမီပန်းလွတ်တဲ့အစီအစဉ်ကိုအခုလွတ်လပ်ရေးနေ့အစားလာမယ့်အမေရိကန်အလို့သမားနေ့စက်တင်ဘာလ5ရက်နေ့ကျမှပြုလုပ်ဖို့ရွှေ့ပြောင်းလိုက်ရပါတယ်။တင်မောတင်ပို့ကတွေကလည်းဈေးကြီးကုန်ကြောင်းနဲ့2019ခုနှစ်ကကုန်တစ်တာတစ်လုံးကိုဒေါ်လာ1000နီးပါးရှိရာကနေဒီနှစ်မှာတော့3600လောက်ကိုဈေးထောင်တက်သွားတယ်လို့အမျိုးသားမီရှူမီပန်းအသင်းကိုယ်စားလှယ်က VOA ကိုပြောပါတယ်ခင်ဗျာ။ဒီကနေ့တနင်္ဂနွေမနက်ခင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့ကျွန်တော်ခမောင်စိုးမင်းတို့ကပြောပြပေးကြတာဖြစ်ပါတယ်။ VOA American တန်ရဲ့ကြာတာပရင်းနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးသတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်။ပထမဆုံးကင်ပြည်နယ်ဘက်ကသတင်းကိုကြားရမှာပါ။ကင်ပြည်နယ်မြောက်ဒီမြို့တောင်ဘက်မှာရှိတဲ့ဒုက္ခသည်တွေခိုလုံနေတဲ့သေဘောဖို့ကြေးရွာတဲ့ကိုပြီးခဲ့တဲ့တောက်ချာနေကစစ်ကောင်စီတပ်ကလေကြောင်းကနေလာရောက်ဘုံကျဲမှုကြောင့်အရသာ2ဦးတေဆုံးပြီး3ဦးပြင်းထန်တဲ့ဒဏ်ရာရရှိခဲ့ကြတယ်လို့ဆိုပါတယ်ဒီအကြောင်းကို VOA သတင်းတောက်မအေးမာကထိုင်းနယ်ဇက်ကနေအခုလိုသတင်းပေးပို့ထားပါတယ
်ကရင်ပြည်နယ်မြောက်ရီမြို့တောင်ဘက်မှာရှိတဲ့ဒုက္ခသည်တွေခိုလုံနေရာတေဘောဘောကျေးရွာတဲကိုတောက်ချာနေညကစစ်ကောင်စီတပ်ကလေကြောင်းနဲ့လာရောက်ဘုံကျဲမှုတွေကြောင့်ကျေးရွာတကြီးအိမ်နဲ့သူညီမအိမ်ထိမှန်ပြီးနေအိမ်ထဲမှာထမင်းစားနေတဲ့မိသားစုဝင်2ဦးသေဆုံးက3ဦးကတော့ပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပါတယ်။စနေနေ့မှာပဲအဲ့ဒီရွာကိုထပ်မံပြီးတော့ဘုံကျဲတက်ခတ်ခဲ့တဲ့အတွက်ကျေးရွာသားတွေထိခိုက်ဒဏ်ရာရသူ4ဦးထက်မနည်းရှိတယ်လို့လည်းအဲ့ဒီရွာမှာခိုလုံနေတဲ့စစ်ဘေးရှောင်ဒုက္ခသည်တဦးကပြောပြပါတယ
်။ည9နာရီလောက်မှသူတို့လည်းကျဲတာဒုက္ခသည်တွေကကျဲတာပဲဒုက္ခသည်မသိဘူးလားဥက္ကဋ္ဌအိမ်ကိုထိပါလား။ဥက္ကဋ္ဌအိမ်ထိပါလား2ယောက်တခါရပေါ်ချင်းပြီးသွားတော့ခေါင်းလေးတောင်ပွဲပြဲကုန်တယ်။အဲ့ဒီဘုံကန်းနည်းများကပွဲချင်းပြီးသွားတယ်။လုံရွာတော့တန်ရရရှိကြဆုမဲ၆ဆီရုံ
။စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေဟာမြောက်ပြည်ခရိုင်ထဲကဥက္ကဋ္ဌခြေခုပ်စခန်းတိုက်ပွဲပြင်းထန်နေတာတပတ်နီးပါးကြာပြီဖြစ်တယ်လို့အဲ့ဒီနေရာတွေကကျေးရွာတွေကိုလည်းစစ်ကောင်စီဘက်ကဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာပါ။အခုဘုံကျဲတိုက်ခိုက်ခံရလို့အရက်သားတွေတိတ်ဆုံးခဲ့တဲ့နေရာကတော့ဥက္ကဋ္ဌစခန်းနဲ့ဝေးပြီး 6K ကဒေတာကစစ်ဘေးရှောင်တွေခိုလုံနေတဲ့နေရာဖြစ်ပါတယ်။လက်ရှိတိုက်ပွဲဖြစ်နေတဲ့နေရာမဟုတ်ပဲဒုက္ခသည်တွေခိုလုံနေတဲ့နေရာကိုဘုံကျဲတိုက်ခတ်ခဲ့တာကတော့မသင့်တော်ဘူးလို့လည်းဒုက္ခသည်တွေကဆက်ပြောပြပါတယ်
။အဲ့ဒါလည်းမြင်ကျဲမသိပါဘူး။မသိဘူးဆိုတာဘာဖြစ်လို့အိမ်မှာတိုက်ပွဲမှမဖြစ်တာ။တိုက်ပွဲမဖြစ်လို့စခန်းတွေလည်းမရှိဘူး။ဒီအဲ့လိုမရှိဘူး။ကရင်စစ်သားစခန်းလည်းမရှိဘူး၊ရဲဘော်တွေလည်းမရှိဘူး။အဲ့ဒီမှာရှိတဲ့ဆိုတော့ဥက္ကဋ္ဌရဲ့ဒုက္ခသည်တွေရဲ့နဲ့ပဲ။တော်ရည်တော့ဒုက္ခသည်မှမကြလို့ဒုက္ခသည်မှကြရင်ပုံသွားမှာပေါ့။ဒုက္ခသည်ကတစ်လုံးကိုက်ရက်ကိုက်ရက်ပဲလေ။ဒီစစ်ကိုတို့ဒီစစ်ကူတော့ပြန်လို့မမရဘူး။ပြန်လို့မမရတော့ပြန်လို့မရတော့အဲ့လိုပဲအမိဆိုရနေတယ်ပေါ့။
တေဘောဘိုးရွာတဲ့ကိုဘုံကျဲတိုက်ခတ်မှုတွေကြောင့်တေဘောဘိုးကျေးရွာသားတွေနဲ့လိကေကောဒေတာကဒုက္ခသည်တွေဟာဘေးလူရကိုထပ်ပြီးတော့ထွက်ပြေးတိမ်းရှောင်နေကြရမှာရာကနန်းရှိတဲ့ဒုက္ခသည်တွေဟာညရင်းချင်းထိုင်းဘက်ကိုထွက်ပြေးခိုလုံကြရတယ်လို့လဲဆိုပါတယ် အခုဆိုရင်မြောက်ဝတီခရိုင်တွင်းကဥက္ကဋ္ဌစခန်းတိုက်ပွဲကြောင့်အရတား၅ဦးထက်မနည်းသေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရသူတွေလည်းအများအပြားရှိနေတာပါစစ်ကောင်စီဘက်ကတော့ထိုင်းမြန်မာနယ်စပ်မှာတိုက်လေရင်နေနဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေကိုဇက်တိုက်လုပ်နေရမှာဇူလိုင်လ၂ရက်နေ့ထိဆိုရင်၆ရက်ဇက်တိုက်ရှိသွားပြီဖြစ်ပါတယ်ရှင
်ကရင်ပြည်နယ်ဘက်ကသတင်းမအေးမှသတင်းပေးပို့ထားတာပါအခုဆက်လက်ပြီးသတင်းဆောင်ပါသဘောကိုလည်းထုတ်လွှင့်ပေးပါမယ်တရေသားဖျက်ချတာနဲ့ပတ်သက်ပြီးတော့ဘယ်လိုဥပဒေအကြောင်းအရာဖြစ်တင်နေဆိုတာကအမေရိကန်တွေအကြားမှာအငင်းပွားစရာဖြစ်နေတာဆယ်စုနှစ်တည်းချီကြာမြင့်နေပါပြီအမေရိကန်တရားလွှတ်တော်ကဆယ်စုနှစ်နဲ့ချီတည်မြဲခဲ့တဲ့အဲ့ဒီဥပဒေကိုတောက်ကြနေကပယ်ဖျက်ပစ်လိုက်ပါတယ်လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာတရေသားဖျက်ချမှုအကြောင်းအရာကဘယ်လိုတက်ရောက်နိုင်နေဆိုတာကိုပြည်သူလွှတ်တော်ရဲ့ VOA သတင်းတောက် Catherine Gibson သတင်းဆောင်ပါကိုဦးတင်မောင်တန်းကပြောပြပေးပါလိမ့်မယ်
အမေရိကန်နိုင်ငံရဲ့မကြမီတမိုင်းတဲကတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်တွေနဲ့အကျိုးဆက်အများဆုံးဆုံးဖြတ်ချက်တွေတဲကတစ်ခုကတော့တားဖြတ်ချမှုဟာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကပေးထားတဲ့အခွင့်အရေးမဟုတ်ဘူးလို့ဆုံးဖြတ်လိုက်တာပဲဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကြောင့်အမေရိကန်သမ္မတကချက်ချင်းတုံ့ပြန်မှုဖြစ်လာပါတယ်
။ We need to restore the protections of Roe as law of the land. We need to elect officials who will do that.
ဒရေသားဖျက်ချခွင့်အခွင့်အရေးကိုဒီတိုင်းပြည်ရဲ့ဥပဒေဖြင့်ပြန်လည်ပြဋ္ဌာန်းနိုင်မှုလိုပါတယ်ဒီလိုပြဋ္ဌာန်းမဲ့အမတ်တွေကိုရွေးကောက်ချဖို့လိုပါတယ်ဒီဆောင်ဥပောက်ရာစီမှာရွေးကောက်ပွဲရှိပါတယ်ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်ခွင့်ကမဲပေါင်းနေစီရောက်နေပါပြီ
2016ခုနှစ်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရပ်နိုင်ငံရာမှာသားဖျက်ချခွင့်ကိုစတင်တဲ့တရားလွတ်တော်ချုပ်တရားသူကြီးတွေကိုခန့်ထားမယ်ဆိုတဲ့ကတိစကားကတော့ကြက်ကြခဲ့ပါတယ်သူကအခုလိုပြောခဲ့ပါတယ်
I am putting pro-life injustices on the court.
တရီသားရဲ့အသက်ရှင်ပိုင်ခွင့်ကိုအလေးပေးတဲ့တရားသူကြီးတွေကိုကျွန်တော်ခန့်ထားပါမယ်။ဥပဒေကပြည်내တွေကိုပြန်သွားရပါလိမ့်မယ်
။ထရမ့်ရဲ့သမ္မတတက်တမ်းမှာတရားလွတ်တော်တရားသူကြီး၃ဦးကိုအစိုးတင်သွင်းခွင့်ရရှိခဲ့ပြီးအဲ့ဒီတရားသူကြီးတွေက Roe v. Wade လို့သိကြတဲ့ဆုံးဖြတ်ချက်ကိုပြတ်သွားအောင်မဲပေးရမှာသူတို့ရဲ့မဲတွေကအဓိကကျခဲ့ပါတယ်။တားဖြတ်ချတာဖွဲ့စည်းပုံအခွင့်အရေးဖြစ်တဲ့ဆိုတော့ဆုံးဖြတ်ချက်ပြက်ပြဲသွားပြီးတဲ့အတွက်အခုအခါမှာ Republican Party မဲပေးသူတွေကမဲယုံတွေကိုတွားကြအောင်ပါလားပြည်내စစ်မှာတိုက်ပွဲတွေပိုရှိပါတယ်လို့အောက်လွတ်တော် Republican အမတ် Steve Scalise ကအခုလိုပြောပါတယ
် The work just begins now to go and protect life even more because
ဒီတိုင်းအသက်ကိုကာကွယ်ရေးအလုပ်တွေကအခုမှစတာပ
ါဒီအချက်က Anna Lulis လို့အသက်ငယ်ရွယ်တဲ့သမယိုးကျဝါဒီမဲဆန္ဒရှင်တွေကိုစေစောပေးခဲ့ကြအောင်အခုလိုပြောပါတယ
် is super important to pushing pro life legislation
ဒီသားအသက်ကာကွယ်ရေးဥပဒေကြဖို့အလွန်ကိုအရေးကြီးပါတယ်ခုတရားလွတ်တော်ဆုံးဖြတ်ချက်နောက်ပိုင်းအမေရိကန်နိုင်ငံကအစိုးနှစ်ဖက်ကိုရောက်သွားကြတဲ့ပြည်နယ်တွေဖြစ်ကောင်းဖြစ်ပါလိမ့်မယ
်လွန်ခဲ့တဲ့လကမောင်းမော့တက်တို့လူလူသဘောထားစစ်တမ်းအရတားပြတ်ချခွင့်အခွင့်အရေးပေါ်အမတ်လောင်းရဲ့ရည်တည်ချက်ဟာလာမယ့်ရွေးကောက်ပွဲမှာအဓိကကိစ္စဖြစ်လာမယ်လို့ဒီမိုကရက်ပါတီမဲပေးသူ48ရာခိုင်နှုန်းကပြောကြပါတယ်အလို့တော်မှာတော့လက်ရှိအမတ်အများစုရရှိထားတာကိုဆက်လက်ထိန်းသိမ်းနိုင်ဖို့ကအရေးကြီးလာကြောင်းဥက္ကရာနန်စီပလိုစီကအခုလိုပြောလိုက်ပါတယ
် The Republicans are plotting a nationwide abortion ban
Republican တွေကတားဖြတ်ချတာကိုတနိုင်ငံလုံးမှာပိတ်ပင်ဖို့လုပ်နေကြပါတယ်အလို့တော်မှာသူတို့အများစုဖြစ်လာအောင်ခွင့်ပြုလို့မဖြစ်ပါဘူးဒါပေမဲ့အဲ့ဒါကသူတို့ရဲ့ပန်းတိုင်ပ
ါဒါပေမဲ့ဒီကိစ္စကမဲဆန္ဒရှင်တွေအပေါ်ဘလောက်အတိုင်းအဆတက်ရောက်မယ်ဆိုတာအခုထိတော့မရှင်းလာသေးပါဘူးဒီမိုကရက်တွေကိုပို့ပြီးရွေးကောက်တင်မြှောက်လဲထူးခြားပါမလားလို့တားဖြတ်ချအခွင့်အရေးကိုထောက်ခံသူတွေကတော့တန်ရရှိနေတာကိုအနာဘယ်ကအခုလိုပြောပါတယ
် In theory Roe is on the ballot in reality
ရရတော့မဲယုံကိုရောက်လာတာပေါ့လေလက်တွေ့မှာတော့ဒီမိုကရက်လွှတ်တော်အမတ်60လိုပါတယ
်အမေရိကရဲ့ဥပဒေပြဋ္ဌာန်းမှုစနစ်မှာဥပဒေတရားဖြစ်ဖို့အထက်လွှတ်တော်ကအတည်ပြုဖို့လဲလိုအပ်ပြီးအမတ်တရားရှိတဲ့အနေနဲ့အမ60လိုအပ်တယ်ဆိုတဲ့ပြဋ္ဌာန်းသတ်မှတ်ချက်ကလည်းရှိနေတာကို Annabelle ကရည်ညွှန်းပြောသွားတာဖြစ်ပါတယ်ခင်ဗျာ
တရေသားဆိုင်ရာအငင်းပွားမှုအကြောင်းဦးတင်မောင်တန်းပြောပြပေးတာပါအခုဆက်လက်တင်ပြပေးမှာကတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒုအတန်းအစည်းအဝေးဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်ကောင်စီရဲ့အဓိကပြစ်မှတ်တစ်ခုဖြစ်နေတဲ့မကွေးတိုင်းပေါင်းမြို့နယ်ကလူအခွင့်အရေးချိုးဖောက်မှုတွေအကြောင်းကိုတင်ပြပေးထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Terror ကတင်ဆက်တာဖြစ်ပါတယ်မြန်မာနိုင်ငံအလဲပိုင်းကမကွေးတိုင်းပေါ့မြို့နယ်ဟာစစ်ကောင်စီတပ်ရဲ့ပြစ်မှတ်အထားဆုံးနေရာတွေကတစ်ခုဖြစ်ပါတယ်အဲ့ဒီဒေသမှာနေစဉ်နဲ့အမျှကန့်သက်ချက်တွေထုတ်နေပြီးဒေသခံတွေဟာအကြောက်တရားနဲ့နေထိုင်နေရပါတယ်ဒီဆောင်မကိုဒိုးအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice ကရေးသားထားတာဖြစ်ပြီး Frontier မြန်မာကသတင်းတောက်တွေကတင်ဆက်ထားတာဖြစ်ပါတယ်ဆောင်မအတွင်းဒေသခံတို့ရဲ့နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်
သူတို့ရွာတွေကိုစစ်ကောင်စီကလင်းရင်နဲ့ပြစ်ခတ်တိုက်ခိုက်ချိန်မှာထမင်းငတ်ရေငတ်နဲ့ပြေးလွှားခဲ့ရတဲ့အတွေ့အကြုံကိုမကွေးတိုင်းပေါ့မြို့နယ်ရေကျော်ရွာကအသက်38နှစ်အရွယ်မငွေကပြန်ပြောပြနေရပါစစ်တပ်ကအာဏာသိမ်းပြီးကတည်းကအင်ဂျင်200ရှိတဲ့ရေကျော်ရွာကိုစစ်ကောင်စီတပ်သားတွေလာတိုက်ခိုက်ရတာ3ချိန်ရှိပါပြီစစ်တပ်အာဏာသိမ်းတာနဲ့နောက်ဆက်တွဲအာဏာရှင်ဆန့်ကျင်ခုခံမှုတွေကိုအကြမ်းဖက်ဖြိုခွင်းတဲ့တိုက်ပွဲတွေကြောင့်ဘဝတွေဇောက်ထိုးမိုးမျောဖြစ်ကုန်ပြီးမကွေးတိုင်းမြောက်ပိုင်းမှာပြန်ကျဲစစ်ရှောင်နေရသူတွေကမငွေတယောက်တည်းတော့မဟုတ်ပါဘူးအရင်တုန်းကတော့ပေါ့ဒေတာကန်တွေဟာစိုက်ပျိုးရေးကိုလုပ်ကင်ပြီးအေးချမ်းစွာနေထိုင်ခဲ့ကြတဲ့ဒေတာဖြစ်ပါတယ်ဒါပေမဲ့မြမအပူပိုင်းဒေတာလို့လူသိများတဲ့ပေါ့ဒေတာမှာဒေတာကန်ကာကွယ်ရေးအဖွဲ့တွေများစွာပေါ်လာပြီးရဲ့နောက်မှာတော့စစ်ကောင်စီကတရင်အလိုက်အင်အားချပြီးဝင်ရောက်နှိမ်နင်းပါတော့တယ်အခုထိတော့ဒေတာကန်ကာကွယ်ရေးအဖွဲ့တွေကိုတိုက်ရမှာအရှုံးနဲ့သာရင်ဆိုင်နေရပါတယ်။ဒါကိုတုတ်ပြန်တဲ့အနေနဲ့စစ်ကောင်စီကသူ့ရဲ့နာမည်ဇိုးနဲ့ကြော်ကြားတဲ့ရက်ဆက်ကျဉ်းချုပ်လာတဲ့လုပ်ရက်တွေကိုထုတ်သုံးလာခဲ့ပါတယ
်
။ဂျာဒေးကင်လာရီတုန်းကလည်းပေါ့မြို့နယ်တလွားမှာစစ်တပ်ကလေချောင်းနဲ့မြေပြင်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဒေသခံတွေကဒုအတန်ကိုပြောပြပါတယ်။တိုက်ပွဲအတွင်းရွာတွေကိုမီးရှို့ပြီးအပြစ်မဲ့ပြည်သူတွေကိုဖမ်းဆီးတပ်ဖြတ်ခဲ့တယ်လို့လည်းပြောပြပါတယ်။မငွေကသူ့အိမ်ကနေထွက်ပြေးရတော့ကအတွေ့အကြုံကိုပြန်ပြောပြခဲ့ပါတယ်
။ကျွန်မတို့ရွာကြီးမျိုးဆိုတော့ကျွန်မတို့ကလည်းဒီအဝါမဖြစ်ဘူး။အဲဒီလူအိုတွေနဲ့ကလေးတွေနဲ့အလိုပြေးရလွှားတာတွေနဲ့တခြားရွာတွေကိုတွားတော့ကြတော့အလိုကတော့မျက်ရည်ကျမိတယ်။ဒီဆိုတော့ကတော့သူတို့ဘွန်နာကြီးတာနဲ့ကိုကိုမျက်ရည်ရမကြဘူး။နာကြီးတယ်ပြန်ခုခံမယ်ဆိုတဲ့စိတ်ပဲရှိတယ်။
ပြောရမယ်ဆိုရင်ပေါ့မြို့နယ်ကင်းမရွာဟာနှွေဦးတော်လည်ရေကာလမှာစစ်ကောင်စီရဲ့ပထမဆုံးမီးရှို့ခံခဲ့ရတဲ့ရွာဖြစ်ပါတယ်။ဒါအပြင် Data for မြန်မာရဲ့ထုတ်ပြန်ချက်အရနေအိမ်မီးရှို့ခံရမှုမှာမကွေးတိုင်းဒေသကြီးကအများဆုံးပါ။အခုနှစ်မေလအထိပေါ့မြို့နယ်ကနေအိမ် 1,208 လုံးမီးရှို့ခံထားရပါတယ်။အဲ့ဒီလိုကြုံနေရတဲ့ပေါ့မြို့နယ်ကအခြေအနေတွေကိုတင်ပြဖို့ဒေသခံတွေနဲ့ဒေသကာကွယ်ရေးအဖွဲ့တွေပေါင်းပြီးဖွင့်ထားတဲ့ပေါ့နျူးစ်လက်တာပေးရှယ်အချက်လက်အရမြို့နယ်အတွင်းကရွာ230ရဲ့ဆေးရခိုင်နှုံးကျော်ဟာစစ်ကောင်စီလက်ချက်နဲ့မီးရှို့ခံခဲ့ရပြီလို့သိရပါဗျ။စစ်ကောင်စီရဲ့မီးရှို့ဖျက်ဆီးခံရတာကပေါ့တောင်ပိုင်းမှာအများဆုံးဖြစ်ပြီးတော့ပသိမ်မုံရွာလမ်းရဲ့အနောက်ဘက်မှာတင်ကျေးရွာပေါင်း12ရွာရှိရဲလို့အဲ့ဒီကျေးရွာတွေကိုကုညီရေးလှုပ်ဆောင်ပေးနေတဲ့အဖွဲ့အစည်းကသိရပါဗပေါ့နယ်တောင်ပိုင်းမှာဘာကြောင့်မို့ဒီလောက်ထိအခြေအနေဆိုးဝါးသွားရတာလဲဆိုရင်ဧပြီလ6ရက်နေ့ညနေပိုင်းမှာဒေသတွင် PDF ဖောင်းအဖွဲ့တွေကစစ်ကောင်စီရဲ့လက်နက်ကုန်ကျစရိတ်တင်လာတဲ့တွဲကား3စီးကိုပသိမ်မုံရွာလမ်းပေါ်မှာဖမ်းမိလိုက်တာကစရဲလို့ဒေသခံတွေကဆိုကြပါတယ်။အဲ့ဒီကား3စီးဟာတရမျိုးအခြေဆိုင်တမရော့ကာကွယ်ရေးပစ္စည်းဆက်ယုံကပါစာစနစ်ကနေထွက်ခွာလာပြီးပေါ့မျိုးအခြေဆိုင်ကပါစာဆက်လေးကိုပို့မှဖြစ်တယ်လို့သိရပါတယ်။PDF ဖူပေါင်းအဖွဲ့တွေဟာအဲ့ဒီလက်နက်ကုန်ကျန်းကား3စီးအပြင်ဗိုလ်ကြီးအစင်းအပါဝင်စစ်သား9ယောက်ကိုလည်းသူတို့ရဲ့လက်နက်တွေနဲ့အတူဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။အဲ့ဒါကြောင့်စစ်ကောင်စီဟာပခုတ်ကူပေါင်းနဲ့စိတ်ဖြူမျိုးနယ်ကရွာတွေကိုဝေဟင်မြေပြင်စစ်ကြောင်းထုံးမှုတွေနဲ့တိုက်ခိုက်ခဲ့ပါတယ်။ပေါင်းမျိုးနယ်မှာမီးရှို့မခံရတဲ့ရွာ3ရွာပဲကျန်ခဲ့ရလို့လည်းဒေသခံတွေကဆိုပါတယ်
။တမလို့လား။
နေအိမ်တွေကိုမီးရှို့ဖျက်ဆီးပြီးရဲ့နောက်မှာလည်းမကြာခဏစစ်ကြောင်ထိုးလာတဲ့အတွက်ဒေသခံတွေဟာတောတောင်တွေနဲ့တခြားကျေးရွာတွေစီမှာထွက်ပြေးတိမ်းရှောင်နေကြရပါတယ်။ပေါ့မြို့နယ်မှာစုစုပေါင်းစစ်ရှောင်တသောင်းခွဲထက်မနည်းရှိပါတယ်။လက်တလုံးမှာမိုးတွင်းလဲရောက်နေပြီဖြစ်တဲ့အတွက်ပေါ့တောင်ပိုင်းကျေးရွာများစွာကလူပေါင်းထောင်ကြီးဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေရလို့အဲ့ဒီမီးပေးသိမ်းပြည်သူတွေကိုကူညီနေတဲ့အမည်မဖော်လိုသူတဦးကပြောပါတယ်။
ရလောလောဆယ်တော့အဲမိဘတဲ့ငယ်သူတွေမှာအဓိကကတော့နေရင်ခက်ခဲရရှိရတယ်ကျွန်တော်တို့ဒီဘက်မှာဆိုရင်ဟိုရာဒီဥတော်လည်းမိုးကြတော့တာဆိုတော့အဲကျွန်တော်တို့ဘက်မှာဆိုရင်တော့တော်တဲ့ဒီမှာဒီလိုတဲလေးဖြောင်းနေရတယ်ဗျအဲတော့မိုးကားတွေပါလေဆိုတော့လည်းတင်းဝင်ဟိုဒီ use coupon ပိတ်ခံထားတာဆိုတော့မိုးကားတွေပါလေလိုအပ်ချက်ရှိရပါတော့အဲဒီဒီကြောင်းဥကုန်းတို့ပါလို့ဆိုရင်တော့ပြောရလဲဆိုင်တဲ့ဒေတာတွေမဟုတ်တော့ခြံနေပါလေလေကျွန်တော်တို့တင်းဝင်မပေးဘူးလေအဲ့တော့ဆန်ဒီပိုင်းလေးမင်းဘာဘာအစားတောင်ပဲခက်ခဲမှုရှိတာပေါ့နော်အများသောအားဖြင့်တော့အဲ့နေဖို့နဲ့စားဖို့မှာတော့လောလောဆယ်မိုးပါလေးလိုမှာပေါ့ညမိုးပါလေးလိုမဲညစားတော့ဖို့ဆန်ဒီပိုင်းပေါ့နော်ဒီမိုးလုံးကိုဖြတ်တန်းဖို့အဲ့ဒါလေးတော့လိုရမယ
်ရှောင်းနေအတွက်နောက်ထပ်ခဲတစ်ခုကတော့စစ်ကောင်စီဟာပေါင်းမျိုးနယ်ကိုဆေးဝါးတွေတဲယူခွင့်ပေးမထားတော့ပုံရှိုးကွယ်ရှုံနဲ့တဲယူနေကြရရတယ်လို့သိရပါတယ်ဒေသခံတွေကစစ်တပ်ကထက်လိုက်တိုင်းမှာကိုကြောက်နေကြရပြီးရွာကိုစစ်သားတွေဝင်လာရင်မြ мян တင်းချောင်းနိုင်အောင်အတင့်ပြင်ထားကြရတာပါစစ်ကြောင်းမှာလိုက်ပါလာတဲ့စစ်သားတွေဟာစစ်ဘေးရှောင်တွေရဲ့တဲတွေကိုဝင်ပြီးစားတောက်စရာတွေယူတာပတ်စံတဲ့ရွှေတွေကိုတွေ့ရင်လည်းယူသွားတာတွေအပြင်လူတွေကိုဖမ်းဆီးပြီးလူသားတိုင်းအဖြစ်အသုံးချတာကိုလည်းခံကြရရဲ့လို့ဒေသခံတွေကစွပ်စွဲပြောဆိုထားပါတယ်အသက်ခံရတဲ့ပြည်သူပေါင်းကလည်း30ချက်မနည်းဘူးလို့ဆိုပါတယ်အမည်မဖော်လိုတဲ့စစ်ရှောင်ဒေသခံတဦးကတော့သူတို့နေအိမ်တွေဖျက်ဆီးခံခဲ့ရတာကြောင့်ဘဝတွေတော်တော်လေးခက်ခဲသွားပြီလို့ဆိုပါတယ်။နေအိမ်တိမ်ကိုအ ਨੇ စုံကြက်သိမ်းရာခိုင်နှုန်းတန်ဖိုးရှိတဲ့အတွက်နေအိမ်များစွာကိုပြန်လည်တည်ဆောက်ဖို့အတွက်မလွယ်ကူပါဘူး။နောက်တစ်ခုကစစ်ကောင်စီရဲ့များပြားလာတဲ့စစ်ဆေးရေးဂိတ်တွေကနေသူနေသားတွေကိုပိုဆစ်စေရာကိုလည်းကြောက်နေရတယ်လို့သူကဆိုပါတယ
်။ကျွန်တော်လုံးလုံးစီကတော့လူခွင့်မှန်တယ်များလားကျွန်တော်တို့ဆုံးရှုံးနေရပဲဒီကျွန်တော်တို့အလလလလသွားလာကောမရဘူးကျွန်တော်တို့နေသူနေသားတွေဆိုရင်အပြည့်ရှိအကြောင်းမဲ့အာဆက်စီးကိတီမှာဆက်စီးပါမျိုးရှိတယ်အာဖုံးနေပါပြီတင်းထားလိုက်တာမျိုးကျွန်တော်တို့ဥမာကျွန်တော်တို့အဲ3000လောက်လို့ပြီးလက်မီးလို့ပါလို့လို့မျိုးပေါ့နော်အဲ့လိုအင်ဆောင်ပစ္စည်းမျိုးတွေနောက်တန်တဲ့ပတ်သက်တဲ့ပစ္စည်းတွေဆိုရင်ကျွန်တော်တို့ဘာမှဝယ်ယူခွင့်မရဘူးအာဆိုင်တွေပြင်ဆောင်ကမပြူဘူးဟိုလက်ဖက်အသေးချမ်းကဆိုပေါ့နော်အဲ့လိုမျိုးတွေပါတခါလေးပိတ်ပင်တာရှိတယ်ဆေးဝါးဆိုလည်းပိတ်ပင်ထားတာအတွက်ကျွန်တော်တို့ဒေကျမရေးတယ်ဆိုတာတော်တော်လေးခက်ခဲလေးကိစ္စပဲ
ပေါက်တောင်ပိုင်းကဒေသကကွေလက်နက်ကင်အဖွဲ့တခုဖြစ်တဲ့ဂလုံတက်ရင်နှစ်ကဆရာကြောက်ကတော့စစ်ကောင်စီတပ်ဟာမဆိုင်တဲ့ကြေးရွာပြည်သူတွေကိုတိုက်ခိုက်တာနေအိမ်မီးရှို့တာတွေလုပ်မဲ့အစားလက်နက်ကင်ထားသူအချင်းချင်းသာဖြေရှင်းတင်တယ်လို့မှတ်ချက်ပေးပါတယ
်အဲ့ဒါချင်းကျွန်တော်တို့ကကြေးရွာပြည်သူတွေနဲ့မဆိုင်ဘူးကြေးရွာပြည်သူတွေအိမ်တွေပါတွေရှို့ကြရလဲမသိဘူးကျွန်တော်တို့ကသူတို့ပစ္စည်းသိနေကျွန်တော်တို့လက်နဲ့ပါညာသေးမှပါညာဆိုလဲသူတို့ကလည်းလမ်းမှာသိမှာပဲဒါနဲ့ကျွန်တော်တို့ယောက်ျားယောက်ျားချင်းသူတို့ကကျွန်တော်ရဲ့တိုက်သူတွေမနိုင်နောက်ဆိုပါကျွန်တော်တို့မထောက်ဘူးဆိုရင်နောက်ဆိုဒါနဲ့သူတို့ကျွန်တော်တို့ရှားတိုက်အလိုဝက်တိုက်ကြည့်ချင်တယ်ဘာမှမဆိုင်တဲ့ကြီးရွာဒီမီးလည်းမချုပ်သိချင်းယောက်ျားယောက်ျားချင်းပဲအလိုတိုက်တာပဲကော
ရေကျော်ရွာကမငွေတို့အိမ်ကတော့ကံကောင်းစွာနဲ့ပဲအိမ်အဖီခြံစည်းရိုးတွေပဲလောင်ကျွမ်းသွားပြီးအိမ်မကြီးကတော့အကောင်းပကတိကျန်ရစ်ပါတယ်။ဒါပေမဲ့လည်းရွာထဲမှာမနေရဲပဲတောထဲမှာအခြားသူတွေနဲ့အတူနေနေရတာပါ။ယာယီတဲလေးတွေနဲ့နေရတာဖြစ်တဲ့အတွက်ချင်းတောင်လဲပြည့်ပြည့်စုံစုံမရှိကြတော့ချင်းကြိုက်ပြီးအနာတွေဖြစ်ကြရတာ။ဆေးဝါးမပြည့်စုံတာရွာနီးနားချင်းတွေကထောက်ပံ့တာလေးတွေနဲ့စားတောက်နေရတာတွေရှိတယ်လို့ဆက်ပြောပါရ
စေ။ဒီကောင်ကြီးကိုညီမတို့ကတော့လက်နဲ့ခြာစီစဉ်နေ။အဲ့ဒါမျိုးပဲညီမတို့လိုချင်နေတဲ့ဖက်ဒရယ်ဒီမိုကရေစီကြီးတဲ့ရာစီစဉ်နေ။ရွာသူရွာသားတွေလည်းအေးအေးဆေးဆေးနေရတဲ့အချိန်ကြီးလည်းလိုချင်နေ။ငါကိုတော့ပုံစံမျိုးလေးပဲဒီ၅နှစ်ကာလပုံစံလေးကို၅နှစ်ကာလလာရှိတိုက်တာလေး၃နှစ်လောက်တောင်မှကောင်းကောင်းမွန်မွန်မအုပ်ချုပ်လိုက်ရဘူး။မအုပ်ချုပ်ရဘဲနဲ့တောင်ဒီလူကြီးတွေကောင်းနေရဆိုတော့ညီမတို့ကအဲ့ဒီဟာလေးပဲပြန်လိုချင်နေ။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ VOA American တန်ရဲ့ဇူလိုင်လ3ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကို ချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
။ VOA American တန်ရမနပိုင်းတန်လွင့်အစီအစဉ်တွေကို line တို့မီတာ24 40 51နဲ့ line လမ်းမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြောက်လာပါပြီ။နားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေကတော့အဲ့ဒီအထက်ကတစ်ခုကတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတရားလွှတ်တော်ချုပ်ကကလေးဖြတ်ချတာဟာဖွဲ့စည်းပုံကပေးထားတဲ့လူ့အခွင့်အရေးမဟုတ်ဘူးလို့ဆုံးဖြတ်လိုက်ပြီးတဲ့နောက်ကန့်ကွက်ဆန္ဒပြမှုတွေဖြစ်လာခဲ့ပါတယ်။ကလေးဖြတ်ချမချဆိုတာအမျိုးသမီးတွေရဲ့ရွေးချယ်ပိုင်ခွင့်အခွင့်အရေးဖြစ်တယ်လို့ဒီမိုကရက်တွေကယူဆကြသလိုအသက်ရှင်ပိုင်ခွင့်ဟာလည်းတရီသားရဲ့အခြေခံအခွင့်အရေးတရားဖြစ်တယ်လို့ Republican တွေကပြောဆိုနေကြပါတယ်။ဒီသတင်းပတ်ရဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာကလေးဖြတ်ချတာနဲ့ဆက်နွယ်နေတဲ့လူ့အခွင့်အရေးနှစ်ရပ်အကြောင်းကိုမြန်မာအမျိုးသမီးလူ့အခွင့်အရေးလှုပ်ရှားသူဒေါက်တာတင်မာဦးနဲ့ဦးတင်မောင်သန်းကဆွေးနွေးထားပါတယ်ခင်ဗျာ။
ဒီကရပါတာဒီမိုကရေစီနဲ့လူ့ခွင့်ရေးသတင်းတွေထဲမှာသားဖြတ်ချတာနဲ့ပတ်သက်တဲ့မျိုးသမီးအခွင့်အရေးကိစ္စထိတ်တန့်ကိုရောက်ရှိလာပါတယ်။အမေရိကန်ပြည်ထောင်စုရဲ့တရားလွှတ်တော်ချုပ်ကနေသားဖြတ်ချတာဟာဖွဲ့စည်းပုံကပေးထားတဲ့အခွင့်အရေးတရားမဟုတ်ဘူးဆိုတဲ့ဆုံးဖြတ်ချက်ပဲဖြစ်ပါ။လွန်ခဲ့တဲ့2ပေါင်း50လောက်တုန်းကတော့ Roe v. Wade လို့တည်ကြတဲ့အမှုမှာတရားလွှတ်တော်ချုပ်ကသားဖြတ်ချတာဟာဖွဲ့စည်းပုံကပေးထားတဲ့အမျိုးသမီးတွေရဲ့ခွင့်ရတဲ့ဖြစ်တယ်လို့သတ်မှတ်ခဲ့ပါတယ်အခုတော့အဲ့ဒီဆုံးဖြတ်ချက်ကိုလက်ရှိတရားလွှတ်တော်ချုပ်ရာသူကြီးတွေကပြဖြက်လိုက်တာပါဒီကနေ့ဒီကိစ္စကိုဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားတဲ့သူကတော့မြန်မာနိုင်ငံကအမျိုးသမီးခွင့်ရေးတက်ချွတ်လှူရှားသူဒေါက်တာတင်မာဦးဖြစ်ပါတယ်မင်္ဂလာပါဆရာမကြီးကလေးဖြတ်ချတာဟာဖွဲ့စည်းပုံကပေးထားတဲ့အမျိုးသမီးအခွင့်အရေးမဟုတ်ဘူးဆိုတဲ့ဆုံးဖြတ်ချက်ပါတော့ဒါနဲ့ပတ်သက်ပြီးကမ္ဘာတစ်ဝှမ်းမှာလည်းတော်တော်လေးကြီးရိုက်တယ်အထူးသဖြင့်အနောက်နိုင်ငံတွေပါပေါ့နော်အဆယ်လာတမျိုးကြအဆယ်လာဝါဒီတွေကလည်းအမေရိကန်ပြီးရင်ဗြိတိန်ဆိုပြီးတော့ USP UK ဆိုပြီးတော့လည်းသူတို့ကြွေးကြော်လာကြတာရှိပါတယ်နော်ဆိုတော့ဒီကလေးဖြတ်ချတဲ့ကိစ္စမှာလည်းလူခွင့်ရေးလို့ပြောကြတဲ့ခွင့်ရေးကိစ္စကြီးနှစ်ရက်ကထိတိုက်တွေ့လာတယ်ပထမတစ်ခုကတော့ကိုရင်သမီးကြီးအမေရဲ့လူအမျိုးသမီးဆိုင်အမျိုးသမီးခွင့်ရေးပေါ့เนาะအဲ့ဒါနဲ့တပြိုင်တည်းမှာပဲဒရေသားရဲ့လူခွင့်ရေးဆိုင်ရာကိစ္စဆိုတော့ဒီအခွင့်အရေးတစ်ခုထိတိုက်တွေ့လာအဲ့တော့ဟုတ်လားဘာကြောင့်အမျိုးသမီးခွင့်ရေးဖြစ်ရလာလဲ
ဟုတ်ကဲ့အာဆိုတော့အမျိုးသမီးခွင့်ရေးလို့ပြောတာတော့ရှင်းပါတယ်အမျိုးသမီးတယောက်ကိုဝင်ရှိလာပြီးကလေးမွေးတဲ့အထိပေါ့เนาะဒီကလေးကိုလွှဲထားရတာဒီကိုဝင်ရှိတဲ့အချိန်မှာအမေဆိုတာကမျိုးစုံတော့ပေါ့နော်ဒီကျန်းမာရေးပြဿနာတွေအများကြီးကိုရင်ဆိုင်ပြီးတော့ကိုလာလုံးလုံးဖြတ်တန်းရတယ်တခါပြန်ပြီးတော့ဒီလိုကိုလာဖြတ်တန်းတဲ့အချိန်အပြင်ပေါ့နော်ကလေးမွေးတဲ့အချိန်မှာလည်းမျိုးသမီးတွေကအာတေဆုံးနိုင်ခြင်းရှိတယ်အများကြီးတော့ပေါ့နော်သူတို့ရဲ့ကျန်းမာရေး risk တွေရှိနိုင်တယ်ဒီလိုမျိုးအခြေအနေတွေကိုလည်းဖြတ်တန်းရတယ်တခါကလေးမွေးပြီးသွားပြန်ရင်လည်းအမျိုးသမီး60ရာခိုင်နှုန်းလောက်က postpartum depression လို့ခေါ်တာပေါ့နော်ကိုဝင်ကလေးမွေးပြီးကစားစိတ်ကြရောကပြောရမယ်ဆိုတော့ဆရာရဲ့ကလေးတယောက်မွေးဖွားလာတယ်ဆိုရင်အဲ့ဒီကလေးကဘိုက်ထဲမှာစပြီးတော့တရေပြီလာရာကစပြီးတော့ဒီကလေးရဲ့ဘဝတစ်လျှောက်အမေကသာလျင်ဝင်တော့ဝင်ဖို့အများဆုံးခံစားရတဲ့သူတွေဖြစ်တယ်ပေါ့နော်အဲ့တော့ကျမတို့နေရာမှာဝင်ပြီးတော့ဘယ်အမျိုးသားကမှလည်းဝင်ပြီးကိုဝင်ဆောင်ပေးလို့မရသလိုကျမတို့နေရာမှာလည်းဝင်ပြီးတော့မွေးဖွားပေးလို့မရဒီတော့ကိုဝင်ဆောင်လာတဲ့6လအပြင်ဒီမျိုးသမီးတယောက်ရဲ့ဘဝတစ်ခုလုံးကြီးကိုကလေးတယောက်ဆိုတာကအများကြီးအကျိုးသက်ရောက်နိုင်တယ်ပေါ့နော်ဒါဒီကလေးကိုမွေးမယ်မမွေးဘူးဆိုတာကသူ host လုပ်ထားရပေါ့နော်ဒီကလေးကိုကိုဝင်လွယ်ထားရတဲ့အမျိုးသမီးမှသာလျှင်ဆုံးဖြတ်ပိုင်ခွင့်ရှိတဲ့ဘာလို့လဲဆိုသူသာလျှင်ဒီကိုဝင်ကြောင့်အကျိုးသက်ရောက်မှုအများဆုံးခံရတဲ့သူဖြစ်တယ်ဒါသူ့ရဲ့ private ကိစ္စဖြစ်တယ်ဆိုပြီးတော့အမျိုးသမီးတယောက်ရဲ့လုပ်ပိုင်ခွင့်ဆိုတဲ့နေရာကနေမှာပဲကျမတို့ကဒါကိုအမျိုးသမီးခွင့်ရေးလို့သတ်မှတ်ပြီးတော့ကြွေးကြော်ကြတာဖြစ်ပါတယ
်ဟုတ်ကဲ့ဆရာမတစ်ဖက်မှာကြာတော့လေ pro life လို့ပြောတဲ့ဒရေသားရဲ့ဘဝအတွက်လူခွင့်ရေးရှိတယ်ဆိုပြီးတော့ပြောဆိုလာကြတာရှိ
တယ်ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့သိပ္ပံပညာရရောဘာသာပေါင်းစုံရဲ့အယူဆရပြောရလို့ရှိရင်လည်းဒီကိုဝင်မှာဖြစ်တည်တဲ့ဒရေသားဟာတရားလူသားတယောက်ဖြစ်တယ်။ဒါကြောင့်မို့သူ့မှာအခြေခံလူခွင့်ရေးဖြစ်တဲ့အသက်ရှင်ပိုင်ခွင့်ဆိုတာရှိ
တယ်။နော
်။ဟုတ်အာ ဒီလူခွင့်ရေးကိုကောအတိမမပြူဘူးလား
ကျမတို့ကလေးလို့ပြောမယ်ဆိုတော့လူသားတယောက်ရဲ့ဘဝအပိုင်းခြားအချိန်ပေါ်မှာမူတည်ပြီးတော့နာမည်တွေမတူဘူးဆရာဥပမာကိုဝင်မှာဆိုလို့ရှိရင်ခုနှစ်ပတ်ရဲ့အောက်မှာဆိုလို့ရှိရင်ကျမတို့ဂျာမနီစတိတ်လို့ပဲခေါ်သေးတယ်ပေါ့နော်6ပတ်လောက်ထိကဂျာမနီစတိတ်ပဲခေါ်သေးတယ်သူနှလုံးမခုန်သေးပေါ့အဲ့တော့နှလုံးခုန်ကနေစပြီးတော့ကျမတို့ဒီ20ပတ်လောက်12ပတ်လောက်အထိပေါ့နော် embryos ခေါ်ရင်20ပတ်လောက်အထိသွားရတယ်ပေါ့အဲ့နောက်ပိုင်းမှာဆိုကျမတို့မမွေးခင်အထိဆိုလို့ရှိရင် fetus လို့ခေါ်ရတယ်ပေါ့နော်အဲ့တော့ဒီအမေရဲ့ပိုက်ထဲမှာရှိနေတဲ့ထားပါတော့ embryo လေးကိုကျမတို့ကဒါကိုလူသားတယောက်လို့သတ်မှတ်မယ်ဆိုလို့ရှိရင်ရှင်ပြီးသားအမေပေါ့နော်ဒီအမေရဲ့လူအခွင့်အရေးနဲ့ဒီဘိုက်ထဲမှာအမေကိုရဲမှာ host လုပ်မှာအမေကဆက်ထားထားမှာဒါမှမဟုတ်အမေကကျမ်းမာမှာရှင်ခွင့်ရမယ်ဒီလူသားနဲ့ဟာ value ချင်းအတူတူပဲလို့သတ်မှတ်တာဟာအဲ့နေရာမှာ flaw ဖြစ်နေတယ်လို့ကျမကတော့မြင်နေပေါ့ဘာလို့လဲဆိုတဲ့အခါကျတော့ဒီအမေကသာကျမ်းမာရေးမကောင်းခဲ့ဒီအမေကသာဒီကိုဝင်ကိုဆက်ပြီးတော့မလွယ်ခြင်းရင်သူ့မှာခန္ဓာကိုယ်မှာကျမ်းမာရေးချွတ်တက်နေတာပဲဖြစ်ဖြစ်ပေါ့နော်စိတ်ကျမ်းမာရေးလူကျမ်းမာရေးချွတ်တက်နေတာပဲဖြစ်ဖြစ်ဒါမှမဟုတ်ဒီအမေကဒီကလေးကိုပံ့ပိုးနိုင်စွမ်းနေမရှိလို့မလိုချင်တာပဲဖြစ်ဖြစ်ဒါမျိုးတွေဆိုလို့ရှိရင်သူ့ကိုယ်ထဲမှာရှိနေတာဥမာလူသားတယောက်လို့ပြောမယ်ဆိုလို့ရှိရင်မွေးဖွားပြီးသားသူဟာသူရက်တည်နိုင်တဲ့လူသားကိုရောလူသားလို့ခေါ်တယ်။သူများကိုယ်ထဲမှာရှိနေတဲ့အရာကိုရောလူသားလို့ separate ပေါ့နော်ဒီဒါနားလဲနောက်လူသားတယောက်ပဲလို့သတ်မှတ်တာကနည်းနည်းတော့လွဲနေတယ်လို့ကျွန်မမြင်နေရှင်
။ဒါကတော့ဟိုတော်တော်လေးအငင်းပွားစရာရှိနေပေါ့နော်။အသက်ကိုဘလို့လက္ခဏာတွေနဲ့သတ်မှတ်မလဲဆိုတဲ့ကိစ္စကတော့ဒါအငင်းပွားလာတယ်တချို့ကရှင့်ကိုစော်ပြီးပြောနေတယ်တချို့ကနောက်ကိုပြောနေတယ်။ဒါကတော့အခုတတိလဲငြိမ်သွားတဲ့အဖြစ်တရက်ကိုကျွန်တော်တို့မရသေးဘူးပေါ့နော်။ဆိုတော့ကျွန်တော်ဘာနဲ့ပတ်သက်ပြီးဆက်ပြီးမေးချင်တာကမြန်မာနိုင်ငံမှာကောကလေးဖြတ်ချတဲ့ကိစ္စတွေနဲ့ပတ်သက်တဲ့အကြောင်းရင်းဘာကြောင့်ကလေးဖြတ်ချတယ်ဆိုတော့လေ့လာချက်တွေရှိလားဆရာမများကြားမိဖတ်မိတာများရှိ
ဟုတ်အာရှိပါတယ်ကျမတို့ဒီ research သဘောမျိုးတော့မဟုတ်ဘူးကျမတို့အမျိုးသမီးအဖွဲ့တွေပေါ့နော်အများနဲ့ကျမတို့ဒီအမျိုးသမီးတွေနဲ့ဒီကိုဝင်ဖြတ်ချတာတွေနဲ့ပတ်သက်ပြီးတော့ကျမတို့ပညာပေးတာတွေရှိတယ်အဲကျမတို့စကားပြောတာတွေရှိတယ်ဆိုတော့ကျမတို့ကိုဝင်ရှိလာတယ်ဆိုတော့အခြေအနေကမျိုးစုံဖြစ်နိုင်တယ်တခါလေမှာဆိုလို့ရှိရင်အများအဖြစ်တော့ကျမတို့တွေကဒီ contraceptive တွေပေါ့နော်သရေသားကာကွယ်တဲ့နည်းလမ်းတွေမှာဆိုအမျိုးသမီးတွေကပဲတာဝန်ယူရတဲ့အခါမှာဥပမာအလုပ်တစ်ဖက်ကလေးတစ်ဖက်နဲ့စေတောက်ဖို့မေ့သွားတာတွေရှိတယ်တခါလေမှာဒီဆေးတွေကို afford မဖြစ်တာတွေရှိတယ်ကျမတို့ကြေးလက်ကအမျိုးသမီးတွေမှာဆိုလို့ရှိရင်ဒါတွေကိုဝယ်ဖို့ခက်ခဲတာတွေရှိတယ်ပြီးတော့အပြိုအရွယ်ပေါ့နော်ချစ်သူရည်စားထားတယ်ကိုဝင်ရသွားတယ်ဒီဆေးကိုတွောင်းဝယ်ဖို့အတွက်ကိုတို့မှာဘယ်လိုပြောမလဲပဝင်းကျင်ရပေါ့နော်ဒါမြင်သွားမှာလို့ဒါမှမဟုတ်ကျမတို့နိုင်ငံမှာဆရာရဲ့ကွန်ဒုံးကိုဟို main ကလေးတယောက်ဖြစ်ဖြစ်ယောက်ျားလေးတယောက်ဖြစ်ပယ်လာရင်တော့မှဥပဒေအရဖမ်းလို့ရတယ်လေနော်ကွန်ဒုံးကင်ဆောင်နေတဲ့ဟာဆိုလို့ရှိရင်ကျမတို့မှာဥပဒေရှိတယ်ဥပမာဒါ sex worker ပါဆိုပြီးတော့ထောင်ထဲထည့်လို့ရတယ်လေနော်အဲ့လိုမျိုးအဖက်ဖက်ကနေမှကျမတို့ဥပဒေအရရောပေါ့နော်ဒီ sex ကိုလည်းပိတ်ထောင်ထားတယ်ဒါ contraceptive တွေကလည်းအရန်ကိုဥမာလေးလောလောကူဝယ်လို့ရနေတာမဟုတ်ဘူးဝယ်လို့ရနေတဲ့နေရာမှာတော့မှပတ်ဝန်းကျင်ကအရန်ကိုဖိနှိပ်ထားတဲ့အခါမှာပေါ့နော်ဒီအမြင်လေးရှိတယ်အမင်းကလေးတယောက်ကဒါဒါတွေဝယ်နေတယ်တုံးနေတယ်ဆိုရင်တော့အမြင်နေများကြီးရှိတယ်ရက်ွက်တွေထဲမှာဆိုရင်ဒါတုံးရင်မိမတွေကဘလိုတွေရုပ်ပြက်ဆင်းပြက်ဖြစ်သွားတယ်ကလေးမရနိုင်ဘူးစသဖြင့်ပေါ့မှားရွေးတဲ့အယူအဆတွေဒီလိုအကြောင်းခံတွေကြောင့်အမျိုးသမီးတွေအားဆိုရင် contraceptive တွေမှမှန်ကန်ကန်မတုံးဆွဲရတာလည်းရှိကောင်းရှိတယ်တုံးခွင့်မရနေတာလည်းရှိကောင်းရှိတယ်တစ်ခါလေးမှာဆိုလို့ရှိရင်ထားပါတော့ rape victim လို့မျိုးဆရာရဲ့ကလေးလေးတွေတောင်အခုဆိုလို့ရှိရင်နော် rape လုပ်ခံရတဲ့အပြိုအရွယ်လေးတွေပုံဝင်ရှိတာလေဒါမျိုးတွေရှိရယ် sexual violence တွေရှိရယ်အဲ့လိုမျိုးအခြေအနေတွေမှာကျမတို့ကကိုဝင်ဆိုတာကအကြောင်းမျိုးစုံကြောင့်ဖြစ်လာကြတာကြီးပဲဖြစ်တယ်ပေါ့နော
်ကလေးဖြစ်ကြတဲ့ကိစ္စမှာတာဝန်ခံမှုတာဝန်ယူမှုတော့တချို့ conservative လို့ပြောတဲ့အပြိုကြအစင်လာဝါဒီတွေကကိုဝင်ဆောင်တဲ့မိခင်ဟာဒါသူ့မှာလဲတစုံတရာတော့တာဝန်ရှိတယ်ဒါကြောင့်မို့ဒီကလေးကိုသူကပြုစုကြွေးမွေးစောင့်ရှောက်ရမှာဖြစ်တယ်လို့သူတို့ကဒီလိုပြောကြတယ်နော်ဆိုတော့ဆရာမအဲ့ဒါနဲ့ပတ်သက်ပြီးအဲ့ဒီကိစ္စနဲ့ပတ်သက်ပြီးဘယ်လိုများပြောကြလဲ
ဟုတ်ကဲ့ဆိုတော့လေလောကမှာဘယ်ကလေးရမလေးမိမတယောက်ထဲကြောင့်ဖြစ်လာတာမဟုတ်ဘူးလေနော်အဆက်ဆိုတာယောက်ျားနဲ့မိမနှစ်ယောက်ပေါင်းမှဖြစ်လာကြတဲ့အရာလေးလေနော်အဲ့တော့ယောက်ျားမပါဝင်မဲနဲ့ဘယ်မိမမတယောက်ထဲဘိုက်ကြီးလို့မရအောင်လေမရတဲ့အခါကျတော့ဒီကလေးကအမေကိုယ်ထဲမှာရှိနေတာနဲ့အမေတယောက်ထဲမှာပဲအကုန်လုံးတာဝန်ရှိရဆိုတာမမှန်ဘူးပေါ့အဲ့ဒါကြောင့်မို့လဲကျမတို့ abortion ဘာလို့လိုချင်လဲကျမတို့ justice ပေါ့နော်တရားမျှတမှုယောက်ျားတယောက်ကဒီပြဿနာကိုဘယ်တော့မှမရင်ဆိုင်ရအောင်ဘယ်ယောက်ျားမှမရင်ဆိုင်ရအောင်ဆရာရဲ့ဒါပေမဲ့တစ်ဖက်မှာမိမတွေကမွေးရပါတအိမ်တစ်လုံးပါလာမှုပေါ့မူတည်ပြီးတော့ကျမတို့ကတော့ဒီပြဿနာကိုရင်ဆိုင်ရတယ်ကျမတို့ရဲ့ဘဝတောက်လျှောက်ပါလေကျမတို့က920သော menstrual cycle ဒီမှာအချိန်မီရေးပိုက်ကြီးသွားနိုင်နေအဲ့တော့ကျမတို့တိုင်ပါလာလို့ဒီပြဿနာကြီးအားလုံးကိုလည်းရင်ဆိုင်ရတယ်တခါမလို့စင်းလို့ဖျက်ချရင်လည်းကျမတို့ပဲတည်ရတယ်အဲ့ဒီအခါကျတော့ကျမတို့ဒါကိုတရားမျှတခြင်းနဲ့ဒါဆောင်မလို့ကြားနေမှကြားမှတရားမျှတမှုရဖို့အတွက်အမျိုးသမီးတွေကလည်းဒီဝင်တော့ဝင်ဖို့ကြီးကိုသူတို့လွှတ်ချခြင်းလွှတ်ချခွင့်ရဖို့အတွက်ဆိုပြီးတော့ abortion ဆိုတာရှိရမယ်လို့ကျမကတော့မြင်တယ်ပေါ့
ဟုတ်ကဲ့ ဒီတာပြတ်ချတဲ့ကိစ္စမှာနိုင်ငံတော်ရဲ့အခန့်ကာတာကိုဆက်မဘလို့ယူဆတယ်ဘလို့မြင်တယ်ဘာတွေလုပ်ပြီးတယ်လို့ဆက်မထင်တယ်
ဟုတ်ကဲ့အပြောမယ်ဆိုလို့ရှိရင်တော့လေဒီမိမတယောက်အာကိုဝင်ဖြတ်ချမလားမဖြတ်ချဘူးလားဆိုတာကနိုင်ငံတော်ရဲ့အလုပ်ကိုမဟုတ်ဘူးဒါနိုင်ငံတော်ရဲ့အာဝင်ပြီးတော့ဟိုတားရမယ့်ကိစ္စလည်းမဟုတ်ဘူးပေါ့နော်ဒါပေမဲ့လို့ဒီအမျိုးသမီးတွေကိုတရားမျှတမှုသူ့နိုင်ငံသားတွေရဲ့လုံခြုံမှုဘာလို့လဲဆိုတော့အဘော်ရှင်ကိုသူတို့တားလိုက်လို့ရှိရင်လည်းအဘော်ရှင်ပျောက်သွားမှာမဟုတ်ဘူးပို့ဖြစ်လာတာပဲရှိမယ်အဲ့တော့ကျမတို့ပြောရမယ်ဆိုအဘော်ရှင်ကိုကျမတို့ဖွင့်ပြလိုက်တဲ့အချိန်မှာအဘော်ရှင် rate ကကျသွားခဲ့တာလीနော်အဲ့တော့အဘော်ရှင်တော့ပင်နှုံးနေရလဲကျလာခဲ့တာလीနော်အဲ့တော့အစိုးရတွေအနေနဲ့သူ့ရဲ့နိုင်ငံသားဖြစ်ပြီးသားအမျိုးသမီးတွေကိုသူတို့ကတကယ်ကယူဆိုင်တယ်ဆိုလို့ရှိရင်ဒီသူတို့တားလို့လည်းရမှာမဟုတ်တဲ့အဘော်ရှင်ကိုကောင်းကောင်းမှုမှုပေါ့နော်ကျမကြီးနဲ့အညီလှုပ်ပေးနိုင်ဖို့အတွက်ကိုပဲသူတို့ကဦးစားပေးပြီးတော့လုပ်ရမှာပေါ့နော်အဲ့လိုမဟုတ်လို့သူတို့တားလိုက်လို့ရှိရင်လည်းအဘော်ရှင်ရက်သွားမှာမဟုတ်တာဆက်ပြီးတော့ဖြစ်နေအောင်ပဲကိစ္စပဲအမျိုးသမီးတွေကဆက်ပြီးတည်ဆုံနေကြမှာပဲဆိုတော့လေ
နိုင်ငံတချို့ဟာကလေးဖြတ်ချတာကိုလည်းတတ်မြစ်ထားတယ်ဒါပေမဲ့အဲ့ဒီဖြတ်ချလိုပေမဲ့လို့ဘလွမ်းမရှောင်တာကိုဝင်ဆောင်လိုက်ရတဲ့အမျိုးသမီးတွေကမွေးလာတဲ့ကလေးတွေအပေါ်မှာပေါ့နိုင်ငံတော်ကဘလို့သဘောထားတဲ့လဲဘာတွေလုပ်ပေးတဲ့လို
့ဟုတ်အဓိကကတော့ဆရာရဲ့နိုင်ငံတော်ရဲ့အခန်းကဏ္ဍအများကြီးပေါ့နော်ဥမာနိုင်ငံတော်တော်များများမှဆရာရဲ့ဥမာခလေးတငယ်အကြံဖတ်မှုတွေခလေးတငယ်ဥမာ neglect လုပ်တယ်ဆိုတာဆရာရဲ့ဘလို့လဲမကြွေးမမွေးပဲနဲ့မိဘဖြစ်ထားခဲ့တာတွေနော်မိဘမိတ်ကြီးဟာမှာစွန့်ပစ်ထားတာတွေဟုတ်အဲဒါမှမဟုတ်လဲအဲ့လိုဂေဟာတွေမှာဆရာရဲ့ခလေးကိုကောင်းမမကြွေးမွေးမပြူစုမဝစ်စားပေးပဲနဲ့ဟိုတန့်ရှင်းမှုမရှိပဲနဲ့ပစ်ထားခံရတဲ့ခလေးတွေကကဘာနဲ့အဝံအယမ်းများတာလေနော်အဲတကယ်ဆိုအ child abuse တာတကယ်ကဘာမှာအယမ်းကိုဖြစ်ပြနေတာအဲ့တော့အစိုးရတွေကတကယ်တမ်းဒီခလေးတွေကိုဂယုစိုက်တယ်ဆိုဆရာရဲ့စမပြောသလိုပေါ့အမျိုးသမီးတွေခလေးတွေမွေးလာခဲ့လို့ရှိရင်เนาะအဲစောင့်ရှောက်နိုင်မဲ့အာသူတို့အနေထားတွေဖန်တီးပေးရမယ်ခလေးတောင်ကိုပညာတတ်ဖြစ်တဲ့အထိမွေးဖို့ဆိုလဲဇနီးကအကြီးကြီးပဲဒါတွေကဘာလို့ဖြစ်ပြနေရဒီဟာတွေကသာကျမတို့မိဘတွေပဲဖြစ်ဖြစ်အမျိုးသမီးတွေပဲဖြစ်ခလေးယူဖို့အရင်ကြောက်နေစေတဲ့အရာတွေရောမဖြစ်နိုင်ဘူးလားပေါ့เนาะဥမာဆရာရဲ့ကျမခလေးကိုမွေးဖို့ကျမဆုံးဖြတ်လိုက်တဲ့အချိန်မှာဆိုလို့ရှိရင်အဓိကကျမတွေးတာငါမွေးနိုင်တဲ့အနေထားရှိတာငါမှငွေရှိတာငါမှအလုပ်ရှိတာဒါတွေကိုကျမတို့အရင်ဆုံးစဉ်းစားတာလीเนาะအဲ့တော့တစ်ဖက်မှာအရန်ကိုဈေးကြီးနေတဲ့မိဘတွေကမတက်နိုင်ဘူးအမျိုးသမီးတွေကမထောက်ပံ့နိုင်ဘူးအဲ့လိုပဲအမျိုးသားတွေကလည်းမထောက်ပံ့နိုင်ဘူးဆိုတဲ့အခြေအနေမှာအစိုးရတွေအနေနဲ့ဒါတွေကကုန်ကျစရိတ်မရှိရမယ့်အလုပ်တွေပေါ့နော်ဥပမာဆိုလို့ရှိရင်ကလေးတွေရဲ့ကျန်းမာရေး free ရနေတာမျိုးဆရာရဲ့ nursery တွေကကလေးတငယ်စောင့်ရှောက်မှုတွေကအခမဲ့အစိုးရထောက်ပံ့ပေးထားတာမျိုးเนาะအမေတွေကို maternity leave တွေ paternity leave တွေဒါတွေပေးတာမျိုးဆရာရဲ့အဲ့လိုမျိုးအခြားခြားသောအစိုးရထောက်ပံ့လို့ရသမျှဝန်ဆောင်မှုတွေအကုန်လုံးပေးနိုင်မယ်ဆိုရင်တော့ abortion ကလည်းနည်းသွားနိုင်တာပေါ့အဲ့လိုပဲတစ်ဖက်မှာမွေးလာခဲ့ပြီเนาะ single mother တွေဆိုအော်စတြေးလျမှာတော့မှကျမတို့အများကြီး single mother တွေစင်းရဲနေရเนาะကျမအဲ့ဟာကို research လုပ်ခဲ့တဲ့အခါကျတော့ကြောက်စရာကောင်းတဲ့အချက်လက်တွေကျမမြင်ရတယ်ဒီလိုတိုးတက်နေတဲ့နိုင်ငံမှာတော့ single mother တွေရဲ့ကလေးတွေကတအားစင်းရဲကြတယ်
တစ်ခုသားတစ်ခုဆိုတော့
ဟုတ်တယ်ဆရာဟုတ်တယ်အမေတို့ခုသားတစ်ခုပေါ့နော်အဖေရဲ့ထောက်ပံ့မှုငွေကြေးထောက်ပံ့မှုရှိတဲ့နေရာမှာဆိုအစိုးရပေးတဲ့ပတ်စံနဲ့ဘလို့မှမရက်တည်နိုင်ဘူးဆရာအဲ့တော့အစိုးရဒါတွေကိုကြောက် neglect လုပ်ထားပြီးတော့တစ်ဖက်မှာကြတော့အတင်းမွေးဆိုတော့ဟုတ်ပြီမွေးပြီးသားလူသားတွေကိုမစောင့်ရှောက်ချင်ဘူးလားပေါ့နော်အဲ့ဒါတွေကိုအဲ့ကလေးတွေအကုန်လုံးကိုသူတို့ကောင်းကောင်းမစောင့်ရှောက်ပေးနိုင်မယ်ဆိုတော့အချိန်တွေကတစ်မျိုးတစ်မျိုးပေါ့နော်သူတို့ပြောတဲ့ pro life ဆိုတာကိုကျမတို့ယုံကြည်ပေးလို့ရတာပေါ့ဆရာလောလောဆယ်ကတော့သူတို့က pro life မဟုတ်ဘူးပေါ့နော် pro bad တတာပဲဖြစ်နေတာပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမကြီးဒီမိခွန်းတွေကတော့ဆရာမကနေမြန်မာနိုင်ငံမှာမဟုတ်ပါဘူးနိုင်ငံတိုင်းမှာရှိတဲ့အစိုးရတွေအပေါ်မှာမိခွန်းထုတ်လိုက်တဲ့မိခွန်းပဲဖြစ်ပါတယ်အခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့မြန်မာနိုင်ငံအမျိုးသမီးအခွင့်အရေးလှုပ်ရှားတက်ကြွသူဒေါက်တာတင်ပါဦးဖြစ်ပါတယ်ကျွန်တော်တို့
ဥတည်မောင်တန်စီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုကြားခဲ့ရတာပါအခုဆက်လက်ပြီးတော့တနင်္ဂနွေမနေ့တိုင်းတင်ဆက်ပေးနေတဲ့ထိတ်တန်းရောက်မြန်မာသတင်းတွေကိုစူးစီးတင်ပြပေးထားတာကိုကြားကြရမှာပါမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမြန်မာနိုင်ငံကိုဒုတိယအကြိမ်ရောက်ရှိနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ကျူးလွန်မှုတွေနဲ့ကြုံတွေ့ခဲ့ရတဲ့ရိုဟင်ဂျာမိန်းကလေးတွေအာဂျင်တီးနားနိုင်ငံတရားရုံးမှာလာရောက်ထွက်ဆိုနေကြပါတယ်ဒီလိုမျိုးတပတ်အတွင်းထိတ်တန်းရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခတ်မောင်တို့ကပူးတွဲတင်ဆက်ကြမှာပါနားဆင်ကြပါ
မြန်မာနိုင်ငံကိုရောက်ရှိနေတဲ့အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားတူဝန်ကြီးချုပ်လက်ဖြင့်နိုင်ငံသားဤဝန်ကြီးလက်ဖြစ်တဲ့ပတ်ဆွန်ဟွန်နာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူဂျင်မေအောင်လိုင်းနဲ့ဂျွန်လ30ရက်နေ့ကအနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။အာဆီယံဘုံသဘောတူညီချက်900ကိုမြန်မာနိုင်ငံကအကောင့်အထည်ဖော်မှုအခြေအနေနဲ့မြန်မာအငြိမ်းချမ်းရေးလုပ်ငန်းစဉ်ဆောင်ရွက်ချက်တွေကိုစစ်ကောင်စီဥက္ကဋ္ဌကရှင်းလင်းခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။အာဆီယံအထူးကိုယ်စားလှယ်ဟာစစ်ကောင်စီပြည်ထောင်စုဝန်ကြီးဦးကုကိုလိုင်းဦးဆောင်တဲ့အဖွဲ့နဲ့တွေ့ဆုံပြီးမြန်မာနိုင်ငံအတွက်အာဆီယံလူသားချင်းစာနာမှုအကူအညီပေးရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့တယ်လို့ပြောပါရယ် လူသားချင်းစာနာမှုအကူအညီပေးရဲ့ဒုတိယအဆင့်စတင်လှုပ်ဆောင်နိုင်ဖို့ဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီကတရင်ထုတ်ပြန်ပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်၅ရက်အပေါ်အကောင့်ထဲဖော်နေတဲ့အခြေအနေမြန်မာနိုင်ငံအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးဖို့ရေးကိစ္စနဲ့သက်ဆိုင်သူအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုဖြစ်ပေါ်လာစေရို့အတွက်အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံသွားရောက်တာဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်
မြန်မာအရေးဖြစ်ရှင်ဖို့ကုလသမဂ္ဂအပါဝင်နိုင်ငံတကာတိုင်ဝမ်ရဲ့ကြိုးပမ်းမှုတွေဟာလုံလောက်မှုမရှိဘူးလို့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်တောမတ်အန်ဒရူးစ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့အကြိမ်50မြောက်လူခွင့်ရေးကောင်စီညီလာခံမှာပြောကြားခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာအရေးဆုံးဖြတ်ချက်တရက်ကိုစဉ်းစားသုံးသပ်မလားဆိုတာမြန်မာလူထုကမျှော်လင့်နေကြဆဲဖြစ်တယ်လို့စစ်ကောင်စီပေါ်တန်ခတ်ပိတ်ဆို့ရေးမှာတော့ပြက်ကွက်နေကြတယ်လို့လည်းအထူးကိုယ်စားလှယ်ကထောက်ပြပြောဆိုသွားပါတယ်။စစ်ကောင်စီအတွက်ဗန္ဒာငွေအများစုရနေတဲ့အရင်းမြစ်တွေကိုပြစ်မှတ်ထားဖို့နဲ့ငွေကြေးမလွှဲပြောင်းနိုင်ရေးဆောင်ရွက်ဖို့အများပြားပြက်ကွက်နေကြသလိုအာဆီယံရဲ့ဘုံသဘောတူညီချက်၅ရက်ဟာလည်းလက်ဆုပ်လက်ကမ်းပြနိုင်တဲ့ရလဒ်မျိုးမထုတ်လုံနိုင်သေးဘူးလို့ကုလရဲ့မြန်မာဆိုင်ရာလူခွင့်ထူးကိုယ်စားလှယ်ကညီလာခံမှာတင်ပြခဲ့တာပါစစ်အာဏာသိမ်းပြီးနောက်ပိုင်းကလေးငယ်တွေပေါ်တုံလုံးချောက်ချားဝဲကြမ်းဖက်မှုတွေမှာမြန်မာစစ်တပ်ကတာဝန်ရှိနေပြီးတေဆုံတရားရတဲ့ကလေးငယ်အနည်းဆုံး382ဦးနဲ့ကလေးငယ်1400ဟာတရားဥပဒေမဲ့ဖမ်းခံထားအကြောင်းလဲအထူးကိုယ်စားလှယ်အန်ဒရူးစ်ကတင်ပြသွားပါတယ်။နိုင်ငံတွင်းမှာပုံမှန်ကာကွယ်ဆေးတိုက်ကြွေးမှုလုပ်ငန်းတွေပြက်ကွက်တာကြောင့်ဒီနှစ်တစ်နှစ်ထဲမှာတွင်ကလေးငယ်3000လောက်ဟာမတည်ဆုံးတင်ပဲတည်ဆုံးသွားနိုင်စရာရှိတယ်လို့လဲမြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်တောမတ်အန်ဒရူးစ်ကသတိပေးတင်ပြသွားပါတယ်။ဒါအပြင်တရားဥပဒေမဲ့ဖမ်းခံထားတဲ့နိုင်ငံရေးအကျဉ်းသား11000ကျော်ရှိနေပြီးတေဒါစီရင်ချက်ချမှတ်ခံထားရသူတွေအရှိစိုးရင်ပွဲရှိနေတာကိုလည်းလေးပေးပြောကြားတော့ပါတယ
်အာဂျင်တီးနားနိုင်ငံဘွနာအဲရက်စ်မြို့တော်ကပြည်ထောင်စုတရားရုံးမှာလက်ခံကြားနာဆစ်ဆင်နေတဲ့မြန်မာစစ်ကောင်းဆောင်တဲ့အပေါ်တရားဆွဆူချက်တွေနဲ့ပတ်သက်ပြီးရွှင်ကြမင်းကလေးတွေနဲ့အမျိုးသမီးတွေမကြခင်လာရောက်ထွက်ဆိုဖို့ရှိပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကမြန်မာစစ်တပ်ရဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေနဲ့ပတ်သက်လို့အသက်မသေးပဲလွတ်မြောက်လာတဲ့ရွှင်ကြအမျိုးသမီးတွေကိုရိုင်းနိုင်ငံတကာတရားရုံးမှာထွက်ဆိုခွင့်ရတာဟာပထမဆုံးအကြိမ်ဖြစ်ကြောင်းအမှုစွဲချက်တင်ထားတဲ့မြန်မာရွှင်ကြအဖွဲ့ဥက္ကဋ္ဌဦးထွန်းခင်က VOA ကိုပြောပါတယ်လူမျိုးရုံးတပ်ဖြတ်မှုနဲ့လူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုစတဲ့နိုင်ငံတကာရာဇဝတ်မှုမှန်းမများကမ္ဘာနေရာတိုင်းမှာစုံစမ်းစီရင်ပိုင်ခွင့်ဆိုတဲ့ Universal Jurisdiction အရာမြန်မာစစ်ဖက်နဲ့အရဖက်ခေါင်းဆောင်တွေကိုစုံစမ်းစစ်ဆေးပေးဖို့မြန်မာရွှင်ကြအဖွဲ့က2019ခုနှစ်နိုဝင်ဘာ23ရက်နေ့မှာအာဂျင်တီးနားဗဟိုတရားရုံးကိုရှောက်ထားခဲ့တာပါ
ဂျပန်ဘီယာကုမ္ပဏီ Kirin ကမြန်မာနိုင်ငံတွင်သူ့ရဲ့စီးပွားရေးလုပ်ငန်းတွေအားလုံးကိုစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီ Limited ကိုရောင်းမယ်လို့ဇွန်လ30ရက်နေ့ကထုတ်ပြန်ပါတယ်စစ်တပ်အာဏာသိမ်းပြီးတစ်နှစ်ကျော်ကြာမှာ Kirin ရဲ့လုပ်ငန်းတွေအပြီးပြန်လဲရုပ်သိမ်းလိုက်တာဖြစ်ပါတယ်။ဥပိုင်ကုမ္ပဏီနဲ့ဖက်ဆက်လုပ်ကိုင်နေတဲ့မြန်မာဘီယာထုတ်လုပ်ရေးလုပ်ငန်းကအစုရှယ်ယာ57ရာခိုင်နှုန်းဒေါ်လာနဲ့146တန်းညီမျှတဲ့ဂျပန်ယန်ငွေ22ဘီလီယံကျော်တန်ရှယ်ယာတွေကိုဥပိုင်ထံရောင်းချပေးခဲ့မဲ့အကြောင်း Kirin ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့2021ခုနှစ်မြန်မာနိုင်ငံမှာအရက်သားဆိုးရွားကိုဖယ်ရှားပြီးစစ်တပ်အာဏာသိမ်းလိုက်ပြီးမကြခင်မှာပဲမြန်မာနိုင်ငံတွင်းကသူ့ရဲ့လုပ်ငန်းတွေပြန်ရုပ်သိမ်းတော့မယ့်အကြောင်း Kirin ကကြေညာခဲ့ပေမဲ့လုပ်ငန်းတွေပြီးသက်ပြန်ရုပ်သိမ်းဖို့တစ်နှစ်ကျော်ကြာထိကြာမြင့်ခဲ့တာပါအစပိုင်းမှာတော့ Kirin မှုဆောင်ရာရှိတွေကမြန်မာနိုင်ငံတွင်းလုပ်ငန်းတချို့ဆက်ထားဖို့ဆန္ဒရှိတယ်လို့ပြောကြားခဲ့ပေမဲ့တစ်နှစ်ကျော်ကြာနှစ်ဖက်ညှိနှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်လုပ်ငန်းတွေအပြီးရပ်ဖို့ပြီးခဲ့တဲ့ February လထဲမှာပဲသဘောတူညီခဲ့ကြတာပါစစ်တပ်အာဏာသိမ်းမှုပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတွင်းကနိုင်ငံခြားရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေပြန်ရုပ်သိမ်းလာတာမှာ Kirin အပြင်ရဲတကွန်တန်ခွေစီမံကိန်းမှာပါဝင်လုပ်ကိုင်နေတဲ့ဂျပန်ဆွိုင်းအင်ကုမ္ပဏီ Enos လည်းပါဝင်ပါတယ်။အလားတူ American Chevron ကုမ္ပဏီ၊ပြင်သစ် Total ဆွိုင်းအင်ကုမ္ပဏီနဲ့တောင်ကိုရီးယားသမ္မတလုပ်ငန်း POSCO တို့လည်းမြန်မာနိုင်ငံကနေလုပ်ငန်းတွေပြန်ရုပ်သိမ်းမဲ့အကြောင်းအသေးစိတ်ကြေညာထားကြပါတယ
်။ကုလသမဂ္ဂရဲ့စီးရင်တွေအရမြန်မာနိုင်ငံမှာတိုက်ပွဲနဲ့နိုင်ငံရေးပဋိပက္ခအခြေအနေတွေကြောင့်ရွှေ့ပြောင်းနေထိုင်သူဦးရေဟာတက်တန်းကျော်အထိရှိလာချိန်မှာပဲတိုက်ပွဲတွေကြောင့်ထွက်ပြေးလာရတဲ့ပြည်သူတွေလည်းဆက်ပြီးတော့တိုးလာစေပါအခက်အခဲတွေကန့်သက်ချက်တွေကြကဒုက္ခတွေရစီလူသားချင်းစာနာမှုအကူအညီတွေကိုကုလသမဂ္ဂကတတ်နိုင်သလောက်ပေးပို့နေပေမဲ့လည်းချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေတိုင်းစီကိုတော့အကူအညီပေးရင်လှလန်းမီနိုင်ဖို့လိုအပ်နေသေးတယ်လို့လည်းပြောထားပါတယ်။ချင်းပြည်နယ်မှာလည်းစစ်ရှောင်ဒုက္ခတွေကပြည်နယ်လူဦးရေရဲ့20ရာခိုင်နှုန်းရှိတယ်လို့ချင်းလူအခွင့်ရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဆလိုင်းစာအုပ်က VOA ကိုပြောပါတယ်။ စစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးကြောင့်တိုက်ပွဲတွေပြင်းထန်ခဲ့တဲ့စကိုင်းတိုင်းတွေကရွာတချို့မှာကြံခဲ့သူတွေရဲ့အခြေအနေကိုတော့ဒေသခံတယောက်ကအခုလိုပြောပါတယ
်။တချို့မပြေပိမိတဲ့ဟာတွေကတော့ရွာတွေမှာရှိတယ်ဘာမှမလုပ်ချက်စားခံလိုက်ချက်ပြေးခံလိုက်ဟောကံလုံးမကြတယ်ထွက်ပြေးလို့ရတော့ပြန်မဝင်ရေးကြတချို့ရွာတွေဟောပြီးတော့မထင်မထင်တော့မီးရှို့တယ်ဒီကြတဲ့ရွာမကျန်ခဲ့တဲ့ပိမိတဲ့မျိုးသမီးတွေအရမကျင့်ခံလိုက်တယ်နောက်ပိုင်းကြားလာပြီကျက်စလုံးအားကြီးတယ်ဗောနော်ကိုယ်နိုင်ငံသားချင်းချင်းတိုင်းတစ်ပါးနဲ့အခုကဖြစ်ပြနေရလဲမဟုတ်ဘူးတော်ကြီးရစက်လို့ရုံမှာအာဒီရဲ့ရိုင်းနဲ့တုံးနေကြတော့ကျတော့ပြည်သူတွေလည်းနာလိုက်နိုင်ငံကြီးလည်းဆုတ်ပြတ်တယ်
တချိန်တည်းမှာပဲရှမ်းပြည်တောင်ပိုင်းမိုးပြဲမြို့အနီးစစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့ဝါရီစုပလိုင်ကျေးရွာကိုမိုးပြဲ PDF တွေကစစ်ဆုံအဖြစ်တမတ်လိုက်ပါတယ်အဲ့ဒီဒေသတော်ဝိုင်းစစ်ကောင်စီတပ်တွေနဲ့ PDF တို့ကြားတိုက်ပွဲတွေကြောင်းဒေသခံတွေလက်ရာစိုက်ပျိုးရေးလုပ်ငန်းတွေမလုပ်နိုင်ပဲဘေးလွတ်ရာကိုထွက်ပြေးနေကြတာပါထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်ထက်ကစစ်ကောင်စီရဲ့ဥက္ကဋ္ဌစခန်းအနီးမှာကရင်အမျိုးသားလူမျိုးရေးတပ်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေမှာစစ်ကောင်စီဘက်က၄ရက်ဆက်တိုက်၄ချောင်းကပါပုံကျဲတိုက်ခိုက်ခဲ့တာကြောင့်စစ်ဘေးရှောင်ထောင်ကနားလောက်ထိုင်းနယ်စပ်ဘက်ကိုထွက်ပြေးလာကြပါတယ်။ဒေသပေါင်းစုံကနေအခုလိုနေရဆွန့်ပြီးတော့ထွက်ပြေးနေရတဲ့အပြစ်မဲ့ပြည်သူတွေလည်းအခြေခံစားရေးတောက်ရေးဂျမားရေးကလေးငယ်တွေရဲ့ပညာရေးအတွက်ပူပါနေကြတာပါ။မော်ရင်းကလာရောက်လာပြီဖြစ်တဲ့အတွက်ကူးဆက်ယောဂပြန်ပွားလာနေတဲ့အလားအလာရှိနေပြီးနိုင်ငံတော်ကဒုက္ခသည်တွေအတွက်အခြေခံကျန်းမာရေးစောင့်ရှောက်မှုနဲ့ကြိုတင်ကာကွယ်ရေးဆောင်ရွက်ချက်တွေလည်းအရေးတကြီးလုပ်ကိုင်ပေးဖို့လိုအပ်နေတာဖြစ်ပါတယ်
။တပတ်အတွင်းမြန်မာသတင်းတွေအပြီးမှာတော့အခုတခါတပတ်အတွင်းနိုင်ငံတကာသတင်းတွေကိုလည်းကြားရမှာပါ။ရုရှားကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံကိုကူညီမှုတွေထပ်တိုးပေးဖို့မြောက်အတ္တန္တိတ်စာချုပ်နေတိုးထိပ်သီးခေါင်းဆောင်တွေဆွေးနွေးခဲ့ကြပါတယ်။ဖိလပိုင်သမ္မတအဖြစ်ဖာရီနာမာကိုစ်ဂျူနီယာကျန်းသစ္စာကျေးဇူးခဲ့ပါတယ်ဒီလိုတပတ်အတွင်းထိမ့်သန်းရောက်နိုင်ငံတကာသတင်းတွေကိုမတ်အေးတန်တာကျော်ကပြောပြပါပါ
မဟာဗျူဟာဆိုင်ရာတင်းကျင်းအေးဂျင့်မှုနဲ့နျူကလ িয়ার လက်နက်မသုံးရင်သဘောတူညီချက်အကြောင်းအရာကိုဆွေးနွေးဖို့အတွက်ရုရှားဘက်ကလမ်းဖွင့်ပေးထားရင်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဇွန်လ30ရက်နေ့မှာပြောကြားသွားပါတယ်။ရုရှားကယူကရိန်းကိုကျူးကျော်စစ်ထိုးနေတာဖြစ်ပေမဲ့နျူကလ িয়ার လက်နက်နဲ့ပတ်သက်တဲ့ကိစ္စရပ်တွေမှာရုရှားနဲ့အမေရိကန်ပြည်အောင်စုကြားဆက်သွယ်ရေးလမ်းကြောင်းဆက်ရှိနေဖို့အရေးကြီးတယ်ဆိုတာကိုနှစ်ဖက်လုံးကတေချာပြောထားတာပါ။ဒါမျိုးကနှစ်ဖက်စလုံးစီကတကယ်ခက်ခဲတဲ့ပူးပေါင်းဆောင်ရွက်မှုလိုပါတယ်။ဒါမျိုးလို့တော့မှ Donbass ဒေသကလိုအဖြစ်မျိုးထပ်ပြီးတော့မဖြစ်ဖို့တားဆီးနိုင်မှာလို့ Mr. Putin ကပြောပါတယ်။ Ukraine ရှေ့ကျန် Donbass ဒေသကရုရှားနယ်ပယ်ရီရုရှားစကားပြောသူတွေကို Ukraine အစိုးရရဲ့ရန်ကနေအကာအကွယ်ပေးဖို့အခုလိုမျိုးရုရှားကဝင်တိုက်ရတာလို့လည်းသူကပြောပါတယ်။ Ukraine ကလူသားမျိုးနွယ်ပေါ်မှာထိခိုက်စေတဲ့ရာဇဝတ်မှုတွေကျူးလွန်နေတယ်လို့သူကထပ်ပြီးတော့ဆွဆွဲသွားပါတယ်။ရုရှားနဲ့အမေရိကန်ပြည်အောင်စုတွေကကမ္ဘာမှာနျူကလ িয়ার လက်နက်အများဆုံးပိုင်ဆိုင်တဲ့နိုင်ငံတွေဖြစ်ပြီးတော့နှစ်နိုင်ငံပေါင်းနျူကလ িয়ার လက်နက်တစ်တောင်းတစ်ထောင်လောက်ရှိပါတယ်။တချိန်တည်းမှာပဲစပိန်နိုင်ငံမက်ဒရစ်မြို့တော်မှာပြုလုပ်ခဲ့တဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးအဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲကိုဇွန်လ30ရက်နေ့မှာအပြီးသက်ကျင်းပခဲ့ပြီးရုရှားဟာနေတိုးအတွက်တိုက်ရိုက်ချင်းချောင်းမှုဖြစ်တယ်လို့နေတိုးခေါင်းဆောင်တွေကပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ဥရောပမှာပြောင်းလဲနေတဲ့လုံခြုံရေးအခြေအနေအရလုံခြုံရေးကိုစုပေါင်းအားဖြည့်တဲ့အနေနဲ့အမေရိကန်တိုက်လေရင်ဖျက်သိမ်းမော်တွေပါဝင်အမေရိကန်တပ်တွေကိုထပ်ပြီးတော့အင်အားဖြည့်သွားမယ်လို့ဇွန်လ29ရက်နေ့ကကြေညာသွားပါတယ
် We're going to approve a new NATO strategic concept and reaffirm the unity and determination
ဥရောပမှာနိုင်ငံရေးပြပြအောင်လို့ရုရှားသမ္မတပူတင်ကလုပ်နေပြီမယ်လေအမေရိကန်နဲ့မဟာမိတ်တွေကလုံခြုံတည်ငြိမ်အောင်တွန်းမြင်ပြီးတော့ဆောင်ရွက်သွားမယ်လို့အမေရိကန်သမ္မတကပြောကြားခဲ့တာပါယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကလည်းနေတိုးထိပ်သီးဆွေးနွေးပွဲမှာဗီဒီယိုကောကနေမိန့်ခွန်းပြောကြားခဲ့ပြီးတော့ရုရှားရဲ့ကျူးကျော်စစ်တမ်းခံနေရတဲ့ယူကရိန်းအနေနဲ့ငွေကြေးရောစစ်ရေးအရာမှာထောက်ပံ့မှုတွေလိုအပ်နေတယ်ဆိုပြီးတော့ထပ်ပြီးတော့တောင်းဆိုသွားပါတယ်ယူကရိန်းစစ်ပွဲနဲ့ဆိုင်တဲ့သတင်းကတော့ယူကရိန်းနိုင်ငံစနိတ်ကျွန်းကနေပြီးတော့ရုရှားတပ်တွေရုတ်သိမ်းသွားခဲ့ပြီလို့ရုရှားကာကွယ်ရေးဌာနကကြေညာပါတယ်။ဖေဖော်ဝါရီလကုန်ပိုင်းရုရှားတို့ချူကျော်စစ်ဆပြီးတော့တိုက်ချိန်မှာအိုဒက်ဆာစေကံမြို့နာကပင်လယ်နဲ့ထက်မှာရှိတဲ့စနိတ်ကျွန်းမှာရုရှားတပ်တွေခြေကုပ်ယူတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ရုရှားတပ်တွေပေါ်ယူကရိန်းတပ်တွေတိုက်ခိုက်ပြီးတဲ့နောက်မှာသူတို့တပ်တွေဆုတ်သွားပြီလို့ရုရှားကကြေညာတာဖြစ်ပါတယ်။တောင်းတင်နေတဲ့ယူကရိန်းကောက်ပဲသင်းနံတွေကိုအိုဒက်ဆာစစ်ကဲမျိုးကနေလိုယာနိုင်ငံတွေကိုတင်ပို့ဖို့အတွက်ကုလသမဂ္ဂရဲ့အားထုတ်မှုမှာအနောက်ရှေ့မဖြစ်ရအောင်လို့စိတ်ကောင်းစေနာနဲ့တပ်တွေရုတ်သိမ်းလိုက်တာဖြစ်တယ်လို့ရုရှားကပြောပါတယ် အမေရိကန်ပြည်အောင်စုမှာဒရေသားဖြတ်ချခွင်ဟာအမျိုးသမီးတွေရဲ့အခြေရန်ဥပဒေအခွင့်အရေးဖြစ်နေတက်မှတ်ထားတဲ့ရာဇဝတ်နှစ်ဝက်သက်တမ်းရှိ Roe vs. Wade စီရင်တုံးကိုပယ်ဖျက်လိုက်တဲ့တရားရုံးချုပ်ရဲ့ရှေ့မှာဇွန်လ25ရက်နေ့မှာလူပေါင်းရာချီစုဝေးခဲ့ကြပါတယ်။ဆန္ဒပြသူတွေထဲမှာတော့ကိုယ်ဝန်ဖျက်ချမှုကိုစန့်ကျင်တဲ့သူတွေကလူသက်ကိုတံပိုးထားတဲ့မျိုးဆက်ဆိုတဲ့စာရင်းနဲ့တီရှပ်တွေဝတ်ထားခဲ့ကြသလိုကိုယ်ဝန်ဖျက်ချခွင့်ကိုထောက်ခံတဲ့သူတွေကတော့ My body, my choice. ကိုယ်ပိုင်ခန္ဓာကိုယ်ပိုင်ရွေးချယ်မှုလို့ကြွေးကြော်ခဲ့ကြပါတယ်။ Conservative အများစုဖြစ်တဲ့တရားရုံးချုပ်ကကန့်ကွက်မဲ6မဲထောက်ခံမဲ3မဲနဲ့စီရင်တုံးကိုပယ်ဖျက်လိုက်တဲ့ဟာဆိုရင် American မှာအပြောင်းလဲကြီးဖြစ်လာနိုင်ပြီးတော့ American ပြည်အောင်စုရဲ့ပြည်နယ်ထက်ဝက်နေပါတော့ကလည်းကိုယ်ဝန်ဖျက်ချမှုကိုတားမြစ်ရေးသုံးသပ်နေကြပါတယ်။တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်ဒရေတားခွင့်နိုင်ငံတဝန်းတရားဝင်လိန်တူချင်းလက်ထက်ခွင့်လိန်တူချစ်သူတွေကိုတားမြစ်တဲ့ပြည်နယ်ဥပဒေတွေကိုပြည့်ပြည့်စတဲ့အရင်ကတရားရုံးစီရင်ချက်တွေကိုပါပြန်ပြီးတော့သုံးသက်ကောင်းသုံးသက်နိုင်ကြောင်း Conservative တရားသူကြီး Clarence Thomas ကပြောပါတယ်။တရားရုံးချုပ်ကဆိုးရွားလာတဲ့ဆုံးဖြတ်ချက်တွေချမှတ်ခဲ့တယ်လို့ Democrat သမ္မတ Joe Biden ကပြောပါတယ်။ဟောင်ကောင်ကျွန်းဟာအခက်ခဲတွေကြားကနေအသက်တပံမွေးဖွားလာခဲ့ပြီလို့တရုတ်သမ္မတရှီကျင်ပင်ကပြောလိုက်ပါတယ်။ဟောင်ကောင်ကျွန်းကိုဗြိတိန်အုပ်ချုပ်မှုလက်အောက်ကနေပြီးတော့တရုတ်အုပ်ချုပ်မှုလက်အောက်ကိုလွှဲပြောင်းပေးခဲ့တဲ့25နှစ်မြောက်အထိမ်းအမှတ်ပွဲအတွက်ဟောင်ကောင်ကို5နှစ်တာအတွင်းမှာပထမအဦးဆုံးရောက်လာတဲ့တရုတ်သမ္မတကပြောဆိုသွားတာပါ
။战胜了一个个
လွန်ခဲ့တဲ့နှစ်အပိုင်းခြားတွေတွင်မှာဟောင်ကောင်ကအခက်အခဲစိန်ခေါ်မှုတွေတစ်ခုပြီးတစ်ခုကိုကျော်လွှားနိုင်ခဲ့ပါတယ်။မုံတိုင်းတွေဆဲသွားပြီးတဲ့နောက်ဟောင်ကောင်ကအသစ်တစ်ပြန်ပြန်ပြီးတော့မွေးဖွားလာခဲ့တယ်လို့တရုတ်သမ္မတရှီကပြောသွားတာဖြစ်ပါတယ်။တရုတ်ပြည်မကြီးကလည်းနှစ်နှစ်ကျော်အတွင်းမှာပထမအဆုံးထွက်ခွာခီးသွားနေတဲ့တရုတ်သမ္မတကဟောင်ကောင်ကိုနှစ်ရက်ခီးစဉ်နဲ့ရောက်ရှိတာဖြစ်ပါတယ်။ဒီခီးစဉ်ကြောင့်အထိမ်းအမှတ်ပွဲလုပ်တဲ့ Convention Center တဝိုင်းလုံးချုံရင်တင့်ကျက်ထားပြီးတော့မပြတ်နှမ်းရဆုံးသတ်မှတ်ထားပါတယ်။တရုတ်အုပ်ချုပ်မှုအောက်ပြန်ရောက်သွားတဲ့ဟောင်ကောင်မှာအုပ်ချုပ်ရေးပိုင်းတာဝန်ရှိသူတွေဟာပြည်မာကြီးအစိုးရကိုလိုလားသူတွေဖြစ်လာတယ်လို့ဒီမိုကရေစီရေးတောင်းဆိုသူတွေလွတ်လပ်စွာထုတ်ဖော်ဆန္ဒပြသူတွေလည်းဖန်စီထောင်ချခံနေရတာပါ
။ VOA American နိုင်ငံတန်လွင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးပါခင်ဗျာ။
ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံမှာကျင်းပနေတဲ့မဲကောင်လန်ထန်ပူပေါင်းဆောင်ရွက်ရေးအစည်းအဝေးကိုတရုတ်နိုင်ငံသားရဲ့ဝန်ကြီးအပါအဝင်ဒေတာတွင်းကနိုင်ငံသားရဲ့ဝန်ကြီးတွေတက်ရောက်တာဟာမြန်မာနိုင်ငံရဲ့အချုပ်ချာအာဏာနဲ့အစိုးရကိုအသိအမှတ်ပြုတာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါတယ်အစည်းအဝေးတက်ရောက်တဲ့ဝန်ကြီးတွေဟာနားလည်မှုစာလျှင်လာတဲ့ contract စာချုပ်တွေကိုလက်မှတ်ထိုးမှဖြစ်ကြောင်းဗိုလ်ချုပ်ဆောင်မင်းထွန်းကပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့ပြောဆိုခဲ့ခြင်းမရှိဘူးလို့ AP သတင်းကဖော်ပြထားပါတယ်အနာသိန်းအုပ်ချုပ်နေတဲ့စစ်ကောင်စီကိုလက်မခံကြတဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့အာဆီယံအသင်းဝင်နိုင်ငံတချို့ကတော့ NUG ကိုယ်စားလှယ်တွေကိုထိတွေ့ဆက်ဆံမှုတွေရှိနေတယ်လို့အနောက်နိုင်ငံတွေနဲ့သဘောထားမတူကြတဲ့တရုတ်ရုရှားစတဲ့နိုင်ငံတွေကတော့မြန်မာစစ်ကောင်စီနဲ့ဆက်ဆံနေတာဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံနဲ့နန်နမိတ်ချင်းအနီးတိုက်ပွဲတွေအတွင်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခတ်မှုကြောင့်ထိခိုက်ဒေဆုံးမှုတွေရှိခဲ့ပြီးတဲ့နောက်နေဇတ်ဒေသမှာလေရင်ပြန်တမ်းမှုတွေကန့်တတ်ဖို့ထိုင်းလူအခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Campaign for Popular Democracy အဖွဲ့ကစနေနေ့မှာထိုင်းအစိုးရကိုတိုက်တွန်းလိုက်ပါတယ်။ယူကရိန်းရှစ်ဘက်ကျောင်းကဒုံဘက်ဒေသတွေမှာရှိတဲ့မြို့တွေကိုစနေနေ့ကရုရှားတပ်တွေကဒုံးကျည်တွေနဲ့တိုးမြင့်ပစ်ခတ်တိုက်ခိုက်နေတဲ့အတွက်လူတချို့သေဆုံးဒဏ်ရာရရှိခဲ့တာရှိတယ်လို့ယူကရိန်းဒေသခံတွေဒေသအုပ်ချုပ်ရေးဆိုင်ရာတွေကပြောဆိုပါတယ်။ဇူလိုင်လ၄ရက်နေ့မှာကြာရောက်တဲ့အမေရိကန်ဇူလိုင်လ၄ရက်နေ့မှာကြာရောက်မဲ့အမေရိကန်လွတ်လပ်ရေးနေ့အားလိုက်ရက်ခီးသွွားတွေများပြားလွန်ပြီးလေကြောင်းလိုင်းတွေဝန်တန်းနဲ့အင်အားမမျှတဲ့အတွက်စစ်နေနေကလေရင်ခီးစဉ်600ကျော်လောက်ပယ်ဖျက်ခဲ့ရပြီးအမေရိကန်ကိုဝင်ထွက်တဲ့လေရင်ခီးစဉ်ပေါင်း2500လောက်အချိန်ကျန်ကြာခဲ့တယ်လို့ပြောဆိုထားပါတယ်
။တရင်ချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွတ်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Znet Abdel Rahman နဲ့စုဘဲအတာရတူဖြစ်ကြပါတယ် VOA အစီအစဉ်တွေကို line to meter 24 40 51နဲ့ line လက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်သောတာရှင်မြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကခင်ဗျာဆိုမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.